Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြမှာတော်တော်ရှင်များရှင် View American တက်ကနေ2023ခုနှစ် October 24ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို line to meter 3252တို့အပြင် line lambda meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းမတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလေးမာနဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်သမ္မတ Emmanuel Macron ဟာ Israel နိုင်ငံကိုဒီနေ့မှသွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုလေ့လာရှုမှတ်ထားဖို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကိုကုလအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းရာဇဝတ်မှုတွေတိုးလာကြောင်း WWM ကအစင်ခန်းစာတင်သွင်းခဲ့ပါတယ်ရှင်။ဒီကြောင့်ပါဝင်နောက်ပိုင်းသတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့စီရီတင်းမှမူကြောင်းဒဘေးရင်းမြို့နယ်မှာဒေသခံထောင်ချီတင်းရှောင်နေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့
ဒီတော့ငါဆက်ထိုးနေတာဟုတ်တယ်တိမ်မာကြီးွာကိုရောက်သွားပြီကြားတယ်မိရှုခံရတာကဆက်နေအိမ်တော့ဝါပါကြီးွာရှုခံတာဒီရောအရှုခံပြန်မဝင်နိုင်ကြသေးတော့မသိရသေးဘူး14ွာလောက်ပြည့်နေရတယ
်စီပေးဆောင်တွေကိုအကူအညီပေးနေသူတူကပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့တူရိတ်ခါတဲခွင့်ကတ်သက်ချက်တွေကြောင့်ကလေးဒေသခံတွေအခက်ကြုံနေရတဲ့အခြေအနေအပါအဝင်မြန်မာအလို့သမားအခွင့်အရေးနဲ့နောက်အလို့ထုတ်ခံရတဲ့ထိုင်းရောက်မြန်မာအလို့သမား၄ဦးနဲ့နာကျေးရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်တော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင်
ပြင်သစ်သမ္မတ Emmanuel Macron ဟာ Israel နိုင်ငံကိုဒီနေ့မှသွားရောက်ခဲ့ပါတယ်။ Hamas တို့ရဲ့တိုက်ခိုက်မှုအပြီး Israel နဲ့စီးလုံးညီညွတ်မှုကိုထုတ်ဖော်ပြသပုံနဲ့ Gaza ကမ်းမြောင်မှာရှိတဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တွန်းအားပေးတဲ့အနေနဲ့ Israel ကိုနောက်ဆုံးမှသွားတဲ့ကမ္ဘာခေါင်းဆောင်တစ်ဦးလည်းဖြစ်ပါတယ်။ Macron က Israel သမ္မတ Isaac Herzog ကိုဖြစ်ပျက်ခဲ့တာတွေအတွက်ဘရောမှာမိနိုင်မှာမဟုတ်ကြောင်းနဲ့ Hamas ကထိမ့်သိမ်းထားတဲ့တရားခံအားလုံးကိုလွှတ်ပေးဖို့ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့တယ်လို့အကြမ်းဖက်ဝါဒကိုစန့်ကျင်တဲ့စစ်ပွဲမှာ Israel တယောက်တည်းအထီးကျန်နေစေရဘူးဆိုတာကိုသိစေလိုကြောင်းလည်းပြောပါဗျ Israel စစ်တပ်က Hamas ဌာနချုပ်ကိုပြစ်မှတ်ထားပြီး Hamas လက်ထောက်တပ်မှုအများအပြားတိုက်စုံးမှုအပါအဝင် Gaza ကမ်းမြောင်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ပြောပါဗျဒီတင်ပတ်တဲ့ Israel ရဲ့တိုက်ခိုက်မှုတွေမှာ Lebanon အခြေစိုက်စစ်သွေးကြ Hezbollah အဖွဲ့ကိုလည်းပြစ်မှတ်ထားခဲ့တယ်လို့ပြည်ပခကြေပြန့်လာအောင်လုပ်မယ်ဆိုရင်ပေးဆက်ရမယ်လို့လည်း Israel သမ္မတကသတိပေးခဲ့ပါတယ် Hamas အဖွဲ့ရဲ့ဒီလာဇန်ကတိုက်ခိုက်မှုကြောင့် Israel မှာလူ1400ကျော်သေဆုံးခဲ့ပြီး Palestine ကျန်းမာရေးဝန်ကြီးဌာနကတော့ Gaza မှာသေဆုံးသူအနည်းဆုံး5089ဦးရှိလာခဲ့ပြီးအခြားလူပေါင်း15293ဦးဒဏ်ရာရခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်
ယူကရိန်းနိုင်ငံဒေသနှစ်ခုမှာရုရှားရဲ့တိုက်ခတ်မှုကြောင့်အနည်းဆုံးလူ10ဦးဒဏ်ရာရခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပဲပြောပါရယ်။နိုင်ငံတောင်ပိုင်းခါဆန်ဒေသမှာရုရှားရဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခတ်မှုကြောင့်လူ4ဦးဒဏ်ရာရခဲ့ပြီးတော့နေအိမ်အများအပြားပျက်စီးခဲ့ကြောင်းပြည်ထောင်ရေးဝန်ကြီး Igor Klimenko ကလူမှုကွန်ရက်မှာပြောခဲ့တာပါ။နိုင်ငံအရှေ့မြောက်ဘက်ခါခီဒေသမှာလည်းရုရှားတိုက်ခတ်မှုကြောင့်4ဦးဒဏ်ရာရခဲ့တယ်လို့ပြောပါရယ်။အဝေးထိုင်ရင်တွေနဲ့တိုက်ခတ်ဖို့ကြိုးစားမှုတွေကိုဟန်တာနိုင်ငံကြောင်းလဲယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကဒီကနေ့ပဲပြောဆိုထားကြတာပါရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပင်လယ်နက်ဒေသမြောက်ပိုင်းမှာယူကရိန်းရေရင်၃စင်းကိုဖျက်ဆီးနိုင်ငံကြောင်းပြောပါရယ်ပင်လယ်နက်ဒေသရေတက်ရှိရာ Sevastopol စိတ်ကမ်းအနီးအဖျက်အမှောက်တိုက်ဖြတ်မှုစစ်စင်ရေးလုပ်ခဲ့ကြောင်းလဲရုရှားကပြောပါရယ်ယူကရိန်းလေတပ်ကတော့ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသကပစ်ခတ်ခဲ့တဲ့ drone ယာဉ်6စင်းကိုကြားဖြတ်ပစ်ချနိုင်ကြောင်းပြောဆိုထားပါရယ်ရှင်
တရုတ်နိုင်ငံသားဤဝန်ကြီးဝန်းကြီးရဲ့လာမယ့်ကြာသပတေးနေ့နှောင်းပိုင်းလာရောက်မဲ့ American ခီးစဉ်ဟာနှစ်နိုင်ငံကြားအဆင့်မြင့်ဆွေးနွေးမှုတွေအတွက်လမ်းခင်းပေးနိုင်နေမယ်လို့ခန့်မှန်းနေကြပါတယ်။ဒီခီးစဉ်တွင်နှစ်နိုင်ငံကိစ္စတွေပြင်နိုင်ငံတကာကိစ္စတွေကိုပါဆွေးနွေးမယ်အကြောင်းတရုတ်နိုင်ငံသားဤဝန်ကြီးဌာနကလည်းဒီကနေ့ပဲပြောဆိုခဲ့တာပါ။
李外长访美期间将同美方高层就中美关系及共同关心的国际地区问题深入交流。
南京交通局文艺的 American Kitchen 对吗？对于 American 设身意，南京的干的地大人不就是把三亚给三月对过 ？American 刚上任的奶奶想想面前不来家嘛吧？对于南京的七干木里也地接对呢？对于 American 设身意宝马皮包里的所有部分木里个，对于问头发表示宝马皮包里路，对于南京交通文艺他那表示关系都忙南京，对你。北京比如说他们在心里面表述多少吧 Hamas 的 Israel 是不会 Ukraine 和 Russia 居住母里的不得了比如说我想的清干母里对东阿比武 American 的救助你进马威第六天等他们的物业期间出报了吧第六年在文集的期间对 American 的生命压戏人的对手母牺牲他的路但是九百年古人的来给他对手母牺的路等你穿你把的心
American Tamara Joe Biden ha Australia Windy Joe Anthony Albanese ne Tamara Godot Jodi Hayden do ko di kane aim pyu raw ma lak khan twi chou chou ma phit par de Australia Windy Joe ka raw a ye ji de khee sin ta khu a phye American ko ma thwat khwa kin ma be pyo su kae da ba Australia ye naingan cha ye mu wa ra ma American ne Mahamay sat san ye ha adika a khan kan na ga shi ni chang le pyo par de နိုင်ငံစလုံးကလက်ခံထားတဲ့စံတန်ဖိုးတွေကဘာစီအပေါ်သဘောထားအမြင်တွေဒီမိုကရေစီနိုင်ငံတွေကိုအားပေးထောက်ခံမှုတွေအပြင်ရာသီဥတုဖောက်ပြန်မှုတွေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုကိစ္စတွေအပေါ်အခြေခံထားတဲ့မဟာမိတ်အဖြစ်နဲ့လဲဩစတြေးလျဝန်ကြီးချုပ်ကပြောဆိုခဲ့တာပါဩစတြေးလျဝန်ကြီးချုပ်နဲ့သမ္မတဘိုင်ဒန်အိမ်ဖြူရောမှာတွေ့ဆုံတာအပြင်မနက်ဖြန်မှာတော့အိမ်ဖြူရောမှာနိုင်ငံတော်ညစာတဲခေအခံပိုးလဲစီစဉ်ထားပါတယ်။ဩစတြေးလျဝန်ကြီးချုပ်ကိုမကြိုဆိုခင်ဒီကနေ့အစောပိုင်းမှာတော့သမ္မတဘိုင်ဒန်ဟာနိုင်ငံတော်သိပ္ပံပညာစုဤပညာနဲ့စမ်းသစ်တီထွင်မှုဆိုင်ရာစုတွေကိုချီးမြှင့်ဖို့လဲစီစဉ်ထားတာပါ။မနေ့တုန်းကသမ္မတဘိုင်ဒန်ရဲ့အရှိအလေပိုင်းရေးရာကိစ္စနဲ့ပတ်သက်လို့ပြောဆိုရမှာတော့အပြစ်ခတ်ရစဲရေးဆွေးနွေးမှုတွေမတိုင်ခင်အစ္စရေးကိုတိုက်ခတ်ချိန်မှာဖမ်းဆီးထားတဲ့တရားခံတွေကိုပြန်လုပ်ဖို့ဟားမတ်စ်အဖွဲ့ကိုတိုက်တွန်းထားပါတယ်ရှင်။
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိဟိုင်းဒိုမီတာ 32kHz 9383ညနဲ့9383ညဟိုင်းဒိုမီတာ 51kHz 5885တို့ပြင်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ 190kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ကမ္ဘာတဝန်းကြီးမားတဲ့ပြိပခါနဲ့စစ်ပွဲတွေရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံအခြေအနေကိုလည်းလေ့လာရှုမှတ်ထားဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်ကဘာကြီးတစ်ခုလုံးဆိုးရတဲ့အကြမ်းဖက်မှုမီးတောက်မီးလျံတွေအဝိုင်းခံရခြင်းမှာမြန်မာနိုင်ငံအတွင်းကပြင်းထန်တဲ့ရက်စက်မှုမီးတောက်တွေကိုလည်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြစ်ပယ်မထားဖို့ကုလသမဂ္ဂထွေထွေညီလာခံကိုသူပြောဆိုမှာဖြစ်တဲ့အကြောင်းတွန်အမ်ဒရူးစ်က X လူမှုကွန်ရက်မှာရေးသားထားပါတယ်စစ်ကောင်စီဘော်ကြီးမားတဲ့အဆက်ဆက်ရှိရှိအရေးယူနိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့လည်း X လူမှုကွန်ရက်မှာသူကရေးသားထားပါတယ်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့အစဉ်ခံစာကိုတွန်အမ်ဒရူးစ်ကတင်သွင်းမှုရှိပြီးအစဉ်ခံစာမတင်သွင်းခင်လူမှုကွန်ရက်မှာကြိုတင်ရေးသားထားတာပါမြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေရရှိနေတဲ့မြန်မာရေနံတဘာဝဓာတ်ငွေလုပ်ငန်း MOG အပါအဝင်မြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုပို့ပြီးတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ရှိပြီးစက်တင်ဘာလအမေရိကန်လွှတ်တော်တွန်လန်တိုစ်လူ့အခွင့်အရေးကော်မရှင်ကြားနာပွဲမှာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကတိုက်တွန်းခဲ့ပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအတိုက်ခံတွေအပေါ်ရက်စက်ညှဉ်းပန်းမှုတွေအပါအဝင်ရာဇဝတ်မှုပြောင်းကျကျနေရာအနှံ့ကျူးလွန်လာတာတွေ့ရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM ကပြောဆိုပါတယ
် We've seen an increase in the crimes. They're increasingly brazen, but particularly we've seen many burnings of villages.
ရာဇဝတ်မှုတွေတိုးလာတာကိုတွေ့ရပါတယ်။ကြံကြောင်တင်းတင်းနေရအနှက်ကျူးလွန်နေတာပါ။ရွာတွေမီးလောင်နေတာအထူးသဖြင့်အရက်သားတွေနေထိုင်တဲ့နေရာတွေကိုဘုံကျဲတိုက်ခတ်တာမှာလေကြောင်းကနေဘုံကျဲတိုက်ခတ်တာတွေလည်းကျွန်တော်တို့တွေ့နေရပါတယ်။အတိုက်ခံတွေကိုဖမ်းဆီးနှိပ်စက်ညှဉ်းပန်းတာဖမ်းဆီးတာအရက်သားပဲဖြစ်ဖြစ်တိုက်ခတ်တဲ့သူပဲမခွဲခြားပဲတိုက်ခိုက်တပ်ဖြတ်တာတွေလည်းတွေ့နေရပါတယ်ဆိုပြီးတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM အကြီးအကဲနီကိုလတ်စ်ကွန်ဂျီယမ်ကမနေ့ကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအကြိမ်ကြီးတိုးလာသလိုပြင်းပြင်းထန်ထန်ချိုးဖောက်နေတာတွေတွေ့ရတဲ့အကြောင်း WIWM အဖွဲ့ကအရင်ကလည်းအစီရင်ခံစာတွေထုတ်ပြန်ခဲ့မှုပါတယ် WIWM အဖွဲ့ဟာပြစ်မှုကျူးလွန်သူတွေကိုအရေးယူတဲ့စုံစမ်းစစ်ဆေးရေးအဖွဲ့မဟုတ်ပဲတပ်တွေအထောက်အထားတွေစုဆောင်ပြီးသက်ဆိုင်ရာနိုင်ငံတကာတရားရုံးတွေကိုပြန်လည်ပေးအပ်တဲ့အဖွဲ့ဖြစ်တယ်လို့လည်း Nicholas Conjian ကပြောပါရယ်ဒီအဖွဲ့ကို2016နဲ့2019ခုနှစ်တွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ဆစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်လက်စုဆောင်ဖို့ဖွဲ့စည်းထားတာပါဒါပေမဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေကိုပါအချက်လက်စုဆောင်ခဲ့ပါရယ်စစ်တပ်နဲ့ဆက်နွယ်နေတဲ့လူမှုကွန်ရက်အကောင့်43ခုကနေအမုံတရားပြန်ပွားအောင်ဖြန့်ဝေရေးသားနေတာတွေကိုလည်းတွေ့ရတဲ့အကြောင်းနီကိုလက်စ်ခွန်ဂျီယန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။အိန္ဒိယနိုင်ငံနေဂျာမြန်မာနိုင်ငံဘက်မှာအခြေစိုက်နေတဲ့စစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့ CKLA အဖွဲ့စီကနေလက်နက်နဲ့ကြီးတွေတင်းစီရမိတဲ့အကြောင်းအိန္ဒိယနိုင်ငံမဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်ကမနေ့ကပြောဆိုတာကို ANI News မှာဖော်ပြထားပါတယ်။AK-47 မောင်းပြန်တနက်တွေ sniper နဲ့ M16 တနက်တွေအပြင်ကြီးတွေအများအများနဲ့အိန္ဒိယရူပီငွေ5သိန်းနီးပါးတန်ဖိုးရှိတဲ့ဘိန်း2ကီလိုဂရမ်ခွဲကိုရဲနဲ့စစ်တပ်ကတင်စီမိတာလို့ X လူမှုကွန်ရက်မှာရေးသားထားပါတယ်။မြန်မာနိုင်ငံနဲ့နေဂျာမဏိပူပြည်နယ်တွေမှာကတဲ့လူမျိုးတွေနဲ့တောင်ပေါ်တိုင်းရင်းသားတွေကြားအထူးကြုံဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့လပိုင်းအတွင်းလူမျိုးရေးတင်းမာမှုနဲ့အကြမ်းဖက်မှုတွေပေါ်ပေါက်နေခဲ့ပါတယ်။လက်နက်ကိုင်ဖွဲ့စည်းတွေရဲ့ပုံကံမှုနဲ့တိုက်ခိုက်မှုတွေလည်းမကြာခဏပေါ်ပေါက်ခဲ့ပြီးဒီနှစ်အတွင်းလူပေါင်း180ကျော်အသက်ခံခဲ့ရတယ်လို့လူပေါင်း5000လောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ်။နေဂျာဒေသမှာအကြမ်းဖက်မှုကျူးလွန်သူတွေအပြင်လက်ရှိအိန္ဒိယအစိုးရကိုပုံကံနေတဲ့သဘုံအဖွဲ့စည်းတွေလည်းရှိနေပါတယ်။မဏိပူပြည်နယ်အတွင်းတိုက်ခိုက်မှုတွေမှာအုံပြုခဲ့တဲ့လက်နက်တွေဟာမြန်မာနိုင်ငံဘက်ကဖျက်ပြီးတည်ဆောင်လာတဲ့လက်နက်တွေဖြစ်တဲ့အကြောင်းအိန္ဒိယထောက်လှမ်ရေးသတင်းရက်ွက်ရဲ့အစီရင်ခံစာကိုပြီးခဲ့တဲ့ဇွန်လတတိယပတ်အတွင်း India Today သတင်းစာမှာရေးသားထားခဲ့ပါသေးတယ်ရှင်
။မြောက် Atlantic စီးရေးမဟာမိတ်နိုင်ငံများအဖွဲ့နေတို့မှာဆွေဒင်နိုင်ငံပါဝင်လာရေးဥပဒေကြမ်းတူရကီသမ္မတ Recep Tayyip Erdogan ကတူရကီပါလီမန်ကိုမနေ့ကတင်သွင်းလိုက်တာကြောင့်ဆွီဒင်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးနောက်ထပ်ခြေတလန်ပိုပြီးနီးစပ်လာပါတယ်။အောက်တိုဘာလ1ရက်နေ့တူရကီလွှတ်တော်ပြန်ဆခဲ့တဲ့အချိန်ကလေးကဆွီဒင်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးအတည်ပြုပေးမဲ့ဥပဒေကြမ်းသူတင်သွင်းမဲ့အကြောင်းသမ္မတအာဒိုဝမ်ကကတိပေးခဲ့တာပါ။အရင်ကတော့တူရကီအစိုးရကပိတ်ပင်ထားတဲ့ဂါဒါစတန်လူမျိုးစုအလို့သမားပါတီခေါ် PKK စစ်သွေးကြွတွေကိုနှိမ်နင်းရေးမှာဆွီဒင်နိုင်ငံဘက်ကအင်တိုက်အားတိုက်လှုံ့ဆော်ဖို့လူနေသေးတယ်ဆိုပြီးတော့တူရကီနိုင်ငံကအကြောင်းပြခဲ့ပါတယ်ဆွီဒင်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးမှာတခြားအဖွဲ့ဝင်နိုင်ငံ32နိုင်ငံကအတည်ပြုပြီးဖြစ်ပေမဲ့တူရကီနဲ့ဟန်ဂေရီနှစ်နိုင်ငံပဲအတည်ပြုပေးဖို့ကြံနေတာပါဆွီဒင်နဲ့အိန္ဒိယဖင်လန်နိုင်ငံကတော့ပြီးခဲ့တဲ့ဧပြီလကပဲနေတိုးအဖွဲ့ဝင်မဟာမိတ်အဖွဲ့ဝင်ဖြစ်လာပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျမအလေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့စကိုင်းတိုင်းဘက်ကအချိန်နဲ့သတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးမှာပါစကိုင်းတိုင်းတပဲရင်မြို့နယ်တွေကကြေးရွာတွေမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေပြီးတော့နေအိမ်မီးအရှုတ်ခံရတာမိုင်းထီတေဆုံတာတွေနဲ့အတူကြေးရွာဆေးရွာထက်မင်းကဒေသခံ9000လောက်လည်းဘေးလွတ်ရာတင်းရှောင်နေကြရပါတယ်မိုးရဲလေတဲ့တင်းရှောင်ကြရတဲ့ထောင်းနဲ့ချီတဲ့စစ်ပေးရှောင်တွေဇာဝင်တွေရဲ့အခက်ကြုံနေရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုရနိုင်ကပြောပြပေးပါရှင်
သခိုင်းတိုင်းတပင်းမြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာအောက်တိုဘာ21ရက်နေ့မှာနေမြေရှင်းလင်းရေးစတင်ပြီးတော့တပင်းမြို့နယ်တဲကကြေးရွာတွေမှာစစ်ကြောင်းထိုးဝင်ရောက်နေတာပါစစ်ကြောင်းဝင်ရောက်ခဲ့တဲ့ကြေးရွာနဲ့ဝဘာကြေးရွာမှာနေအိမ်10လုံးထပ်မင်းမီးရှို့ခံခဲ့ရပြီးတော့ဝန်းကျင်ကြေးရွာ14ရွာကဒေသခံ9000လောက်ဟာလည်းတင်းရှောင်ထွက်ပြေးနေရပါတယ်စစ်ကောင်စီနေမြေရှင်းလင်းလုပ်နေတဲ့ဒေသတွေမှာဒေသခံတွေထွက်ပြေးနေရသလိုစပ်ပြချင်းကြီးရမှာတော့အသက်55နှစ်အရွယ်အမျိုးသားတဦးမိုင်းနေပြီလို့သိဆုံးသွားတယ်လို့စပေးရှောင်းတွေကိုအခုကြီးပေးနေသူတူက VOE ကိုအခုလိုပြောပါတယ
်စစ်တောင်းကဆက်ထိုးနေတာဟုတ်တယ်တိမ်မာကြီးရွာကိုရောက်သွားပြီကြားတယ်ဟောမီးရှို့ခံရတာကကျွန်တော်တို့အလုံးပေါင်း10အိမ်17အိမ်12အိမ်လောက်ရှိကြတယ်မီးရှို့ခံတာအဲ့အရင်တကားရှို့ထားတဲ့ဝါပါကြီးရွာရှို့ခံတာကြီးရွာရှို့ခံတယ်ကျွန်တော်တို့အဲကြီးရွာတော့ပြန်မဝင်နိုင်ကြတိတော့မသိရသေးဘူးကြား14ရွာလောက်ပြည့်နေရတာ9000လောက်ရှိပြီစင်တာခုကြတယ်တော့ခွန်ဆောင်ကြော်လို့ရှိနေကြ။ဟိုဟိုကဦးတိုင်းမင်းအောင်နဲ့ပြည်သူတူမိုင်းထိပြီးတော့ဆုံးတယ်လို့ကြားလာကြ။အဲ့ဒါဆိုပြည်သူဘက်ကမိုင်းလားစစ်ကောင်စီဘက်ကမိုင်းလားတော့ကျွန်တော်မသိဘူ
း။ရဲသားတို့ဖမ်းဆီးခံရတာရှိသလိုပြန်လည်လွတ်မြောက်လာသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။နေနေမိရှုခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တပင်းမြို့နယ်ထဲမှာမိုးများတဲ့အတွက်စစ်ပေးရှောင်တွေနေထိုင်ရေးအခက်အခဲတွေ့နေရသလိုဖျားနာသူတွေပါရှိနေပြီးတော့ စားရေးတောင်ရေးအတွက်လည်းမလောင်မငှဖြစ်နေတယ်လို့ဒေသခံတို့ကပြောပါတယ
်စားရေးတောင်ရေးပေါ်လာခက်ခဲတော့ရှိတာပေါ့ဒါလို့ဆိုတော့ကျွန်တော်တတိလေးဆိုရင်အလိုကျွေးမွေးဖို့တရက်က2ရက်တော့ဈေးခါမလုံဘူးပေါ့ဗျာကျွန်တော်တို့အလိုဓမုံငွေအများမရှိပါမရှိနေဆိုတော့ဒီလေးတချို့ရွာတွေလည်းပြီးပြီးတင်ထားဆိုတော့မတက်နိုင်ကြဘူးပေါ့ကျွန်တော်ကလည်းဥကြောင့်ပြီးကြီးရမှုလည်းတော့အဲ့တော့အလူရှင်ကိုမျောဖို့ပြီးတော့ကြီးရပေါ့ဗျာအလူရှင်လေးတွေမတရားလေးပါလေးနဲ့လောင်းကောင်းအကြီးရတာပေါ့ဒီရောက်လို့တင်းမနေတဲ့နေထားပဲတိုက်ပွဲပါညာအကြီးကြီးမားမားမရှိတော့ဟိုလိုမျိုးမရှိသေးဘူးမဖြစ်ဘူးပြတိုက်ပွဲကြီးကြီးမားမားတော့ဟိုလိုကြီးဝါနာကန်ထိတွေ့မှုလေးခဏ1မိနစ်3မိနစ်အလိုလေးလောက်ပဲဖြစ်တာ
စစ်ဆောင်တွေဟာအကူကြီးတွေလိုအပ်နေပြီးတော့ဖျားနာသူတွေဟာလည်းစစ်ကောင်စီနယ်မြေရှင်းလေးလုံနေတာကြောင့်မျိုးပေါ်တော့ဆေးကုသဖို့အခက်တွေ့နေရတယ်လို့ပြောပါတယ်စစ်တပ်ဟာရေဦးမျိုးပေါ်မှာအခြေချပြီးရေဦးတပရဲချောင်းစားတဲ့ကြေးရွာတွေကိုမကြာခဏနယ်မြေရှင်းလေးတွေလုံနေတာဖြစ်ပါတယ်နယ်မြေရှင်းလင်းရေးတွေအတွက်မှာတောင်းတဲ့ချီရဲ့နေနေမိရှုခံခဲ့ရပြီးတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရဲသားတွေဆုံးမှုတွေရှိနေတာပါ။ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ရင်လည်းလေကြောင်းကနေမှပစ်ခတ်တာကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေကြရတာဖြစ်ပါတယ်ခင်ဗျာ
။စီရီတင်မာမှုကြောင့်တပဲရဲမြို့နယ်မှာဒေသခံထောင်ထဲချီတင်းရှောင်ကြရတဲ့တဲ့တင်ကိုရန်နိုင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရိတ်ခါတဲယူခွင့်ကန့်သက်ချက်တွေကြောင့်ကလေးဒေသခံတွေအခက်ကြုံရတဲ့အခြေအနေကိုပြောပြပေးကြပါမယ်။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကလေးခံကောလမ်းမကြီးကိုစစ်ကောင်စီကရိတ်ခါတဲဆောင်ခွင့်ပိတ်ပင်ထားတာကြောင့်ကလေးဒေသတွင်ကျေးရွာပေါင်း30ထပ်မင်းနဲ့ဟာလောင်စာစီနဲ့စားသုံးစီအပါဝင်အခြေခံစားသုံးကုန်တွေပြက်လက်ပြီးတော့ဒုက္ခရောက်နေကြရတယ်လို့ရွာကန်တွေနဲ့စစ်ဆောင်အရေးအကူအညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့မမ ्या သစင်အောင်ကပြောပြပေးမှာပါရှင
်ကလေးမျိုးထွက်ကလေးကန်ကောလမ်းမကြီးပေါ်မှာစစ်ကောင်စီကဂိတ်စခန်း3ခုထပ်မင်းနဲ့ဖွင့်ထားပြီးတော့တားဆီးစစ်ဆေးနေတယ်လို့စားနေရိတ်ခါမှန်သမျှတည်ယူခွင့်မပေးဘဲနဲ့ပိတ်ထားပါတယ်ကလေးမျိုးနဲ့တောင်ပိုင်းကိုဩဂုတ်လဇန်ပိုင်းကလေးကစစ်ကောင်စီကရိခာလမ်းကြောင်းတွေဖျက်တောက်ထားတာကြောင့်ကလေးမျိုးကစားသုံးကုန်နဲ့လောင်စာစီကိုအားထားနေရတဲ့ဝန်းကျင်ကျေးရွာတွေမှာရှိတဲ့စစ်ဘေးသင့်ဒေသခံတွေဒုက္ခရောက်နေရတယ်လို့ရွာကန်တူက VV ကိုပြောပါတယ်
မျိုးရုပ်သွားရင်ကဘာမှအားထားနိုင်ကတဲလို့မရဘူးလားအတူတချောင်းတဲလို့မရဘူးအဲ့လိုကြီးပါစစ်သေးတာပေါ်လွင်နေပြီးတော့ဒီမှာကဒီစီးရလူလိုမျိုးရတဲ့ဆက်သွားရတယ်။ဒီဘက်ကတော့တော်လို့ရတယ်အဲဒီလူတွေကနေဒီဝေးမှာအဲဒီကိုပြန်လာလို့မရဘူး။ပေါ့ပြန်တယ်လို့မရဘူ
း။ကလေးမျိုးကိုမိခိုနေရတဲ့အနီးကနှချောင်းရွာရွာကန်တူကလည်းစားငပိကအစမျိုးပေါ်ကနေတဲဆောင်လို့မရတဲ့အတွက်ကျေးရွာတွေမှာအခြေခံလိုအပ်တဲ့စားသုံးကုန်တွေပြက်လက်နေပြီလို့ဆိုပါရယ်
။ဒီစားငပိတွေဝယ်လို့မရတာဖြစ်နေ။ဘာမှတည်လို့မရတော့။အဲငပိတွေရင်းစမုံတွေမျိုးတွေဖြစ်နေတာ။ဖားတွေသွင်းလို့မရလို့
။ကလေးကန်ကောမိန်းလမ်းမကြီးကိုတင်းရှောင်ပြီးတော့ဒေသအခေါ်တခြားရှောင်ကွင်းလမ်းမှာလည်းစစ်တပ်ကကင်းမုံဝင်နေတာကြောင့်လမ်းကြောင်းမှန်သမျှအကုန်လုံးပိတ်ဆို့သွားပြီလို့စစ်ဆောင်ရေးကူညီနေသူတူက VOE ကိုပြောပါတယ်
။ရေခါချက်ကတော့သူကနှစ်ပတ်လောက်တော့ရှိသွားပြီ။မြို့ကနေထုတ်မခံတော့ဘူး။မြို့ပြင်ပေါ့နော်။မြို့နဲ့ရွာတွေဆက်သွယ်ထားတဲ့လမ်းကြောင်းတစ်လျှောက်မှာဘာမှတည်ခွင့်မရှိပါဘူး။ချိုးချင်းတလုံးတောင်ယူမလာခဲနဲ့ဆိုတာမျိုးပေါ့။ဆမ်းမရေးဒိဋ္ဌာလွယ်လို့ကျန်တာအဆင်မပြေဘူး။ကျွန်တော်တို့ဒီတခြားအဲမိန်းလမ်းဒိတ်ကြီးကနေရှောင်သွင်းပြီးတော့တည်တဲ့ရေခါတည်လမ်းတစ်လျှောက်ကိုလည်းပြီးတော့ကျင်းမုံတွေကိုဆက်ချထားတာ။
ဒေသခံတွေတကယ်လိုတဲ့စားသုံးကုန်တွေလောင်စာစီတွေတည်ဆောင်ခွင့်မရှိတဲ့အတွက်ပစ္စည်းတွေဈေးအဆမတန်ကြီးမားနေပြီးလူတလောက်လည်းဝယ်လို့မရပဲဖြစ်နေပါတယ်။ကလေးမျိုးနဲ့တောင်ပိုင်းမှာဒီလိုလမ်းပိတ်ထားတဲ့အတွက်ဒုက္ခရောက်နေရတဲ့စစ်ဘေးသင့်ကျေးရွာပေါင်းက30ထက်မနည်းရှိတယ်လို့လည်းပြောပါတယ
်။ဒီအထူးကြောင့်ကျွန်တော်မှန်းတတ်ဘူးကျေးရွာကတော့တောင်ပိုင်းကအားအားဖြစ်လို့ရှိတယ်။ဘာမှမဟုတ်တော့ဘူးအမကြီး
ရိခဖြတ်တောက်တာနဲ့ပတ်သက်လို့စကိုင်းတိုင်းဆိုရဖွဲ့ပြောခွင့်ရတိုင်းသားရေးရာဝန်ကြီးကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူးစစ်ဆောင်အရေးကူညီပေးနေသူတွေကတော့အခုလိုလမ်းကြောင်းပိတ်တာမျိုးကိုစစ်တပ်နဲ့ဒေသရင်းတော်လှန်ရေးအဖွဲ့တွေကြားအပြန်အလှန်လှုပ်လှေးရှိတာတွေ့ရတယ်လို့ပြောပါတယ်
ကလေးကံကောလန်ကြီးကလေတောင်ပိုင်းကိုဆက်သွားမယ်ဆိုရင်သူတို့ဆိုးမှုဉာဏ်ကြီးရှိတယ်လို့ဆိုတော့ဒေါ်လာရင်းအားသူဆိုးမှုလည်းမျိုးရှိရပါတော့နော်။ကံကောနဲ့ဒီကလေးမျိုးနဲ့လည်းညက်ရွာတချို့သူတို့ဆိုးမှုတဲ့နယ်ဆိုတော့သူတို့ဒေသကတော့ပြည်ရွာလေးလို့ခေါ်တာပေါ့။ကျန်တာတို့ကြောက်ပြုတ်တို့ပေါ့နော်။အဲ့ဒီဂိတ်တွေဒီကိုသွားဖို့ဆိုရင်ဒေါ်လာရင်းသမားတွေဆိုးမှုထားတဲ့နယ်ကိုဖြတ်ပြီးသွားရတာ။အဲ့ဒီဒေါ်လာရင်းသမားတွေဆိုးမှုတဲ့နယ်မှာအဲ့ဒီရွာတွေကလာတဲ့ကားတွေကိုကျွန်တော်တို့ဒေါ်လာရင်းအဖွဲ့အင်အားကြီးတွေကဒီဘက်တလူဆစ်ဆေးတယ်တိတ်တယ်ပေါ့နော်ရိခါဖြတ်တယ်ဖြတ်ထားတာကြာပါပြီအဲကြောင့်သူတို့ရွာဒီဘက်မှာသူတို့ရက်လက်တလောက်ဖြစ်နေပေါ့အဲ့ဒါကို ဟိုဒီတော်လိုင်းရင်အားစုရဲ့အနေနဲ့ဒီပိတ်ဆို့ထားတဲ့လမ်းကြောင်းတွေကိုဖွင့်ပေးပါပေါ့အဲ့တော့မဖွင့်ပေးရင်မင်းတို့ရွာတွေဒီကနေတို့ပိတ်မယ်ဆိုတာမျိုးပြောရဲလို့ရှားတယ်ပေါ့နော
်ကလေးမျိုးဟာအိန္ဒိယနဲ့မြန်မာပြည်မကိုချိတ်ဆက်ထားတဲ့အဓိကကုန်စည်စီးစင်တဲ့မျိုးဖြစ်ပြီးအဓိကမုံရွာကနေကလေးကိုပို့ဖို့ကလေးကန်ကောလမ်းမကြီးကိုအသုံးပြုရတာဖြစ်ပါတယ်အခုဒီလမ်းမကြီးရဲ့အဝင်ထွက်လမ်းကြောင်းတွေကိုပိတ်ထားတာကြောင့်အပြင်ကပစ္စည်းတွေအထည်အသည်ဆောင်ခွင့်မရသလိုဒေတာရင်းစိုက်ပျိုးထွက်ကုန်တွေလည်းတင်ပို့မရပဲဖြစ်နေပါတယ်ရှင
်ရိတ်ခါတဲခွင့်ကတ်သက်ချက်ကြောင့်ကလေးဒေတာခန်တွေအခက်ကြုံရတဲ့အခြေအနေကိုမမျှသိအောင်ကပြောပြပေးခဲ့တာပါအခုတော့အလုတ်ထုတ်ခံရတဲ့ထိုင်းရောက်မြန်မာအလုတ်သမားလေးဦးရဲ့နောက်ဆုံးရသတင်းအခြေအနေကိုမတင်ဆက်ပေးခင်မှာမြန်မာနိုင်ငံကအလုတ်သမားအခွင့်အရေးအခြေအနေကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကစလို့အလုသမားအခွင့်အရေးကျဆင်းမှုတွေရှိနေတယ်လို့အလုသမားတွေနဲ့အလုသမားရေးလှုပ်ရှားသူတွေကပြောပါရယ်နိုင်ငံရေးစီးပွားရေးအကြက်တဲတွေကြားအလုသမားတွေရဲ့အခွင့်အရေးဆုံးရှုံးမှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမြတ်မုံကပြောပြပေးပါရှင
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအလုတ်သမားဈေးကွက်ကျဆင်းမှုနဲ့အတူအလုတ်သမားတွေရဲ့အခြေခံအခွင့်အရေးတွေပိုပြီးတော့ဆုံးရှုံးလာတယ်လို့အလုတ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။အခြေခံလောက်ခလာစာအပြေးဝမရတာအဖြစ်တရားဝင်သတ်မှတ်ထားတဲ့ဒီနေ့တာအလုတ်ချိန်၈နာရီထဲကျော်လွန်ပြီးတော့အချိန်ပိုကြီးထပ်ဆောင်းမပေးဘဲအလုတ်ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးတော့ကြုံတွေ့လာတယ်လို့စက်ရုံလုံသမားတမကဝင်တယောက်ကပြောပြပါတယ
်။လုပ်ငန်းရှင်တွေကပေါ့နော်သူတို့လက်ပေါ်မှာပဲမူတည်နေတာဆိုတော့သူတို့လုပ်ချင်သူတို့လုပ်တယ်။အခုဆိုလို့ရှိရင်လုံသမားတွေကမှပြင်းထန်မှုတွေရှိတယ်။တချို့ဆိုလို့ရှိရင်ဒီဟို safety မဖြစ်ဘူးပေါ့နော်သူတို့စက်ရုံထဲမှာဆိုလို့ရှိရင်ဒီတွေကြီးရယ်မိုးတွေရှိုးရယ်မိုးတွေချိုတာတွေလည်းဒီလိုမျိုးအာဖာပေးတာမျိုးမရှိဘူး။ရေရေကြီးနေလဲ all in all night တွေစင်းခိုင်းနေအတင်းအာဓမပေါ့နော်အစင်းခိုင်းနေတချို့စက်ရုံတွေဆိုရှင်ကြာကပြည့်အောင်ဖြည့်ခိုင်းနေမပြည့်ဘူးဆိုလို့ရှင် under guard စက်ရုံအာစက်ရုံကိုဝန်တန်းဘက်ကနေပြီးအလကား OTD စင်းခိုင်းနေပေါ့နော်။ပြီးရင်တို့ရဆိုလို့ရှင်အာစက်ရုံမှာဒီစင်းထားတဲ့ OTD ကိုမပေးတာမျိုးတွေရှိတယ်အဲ့လိုမျိုးရောရှိနေပါဘောနော်ခုလက်ရှိဒီမှာပေါ့ဒါတွေကဒီကာလတွေမှာလည်းဖြစ်ခဲ့ရပါဘောနော်အရင်အရင်တော့ဖြစ်တယ်ဖြစ်တော့ဖြစ်တယ်ဒါပေမဲ့ရှားတယ်ဆိုတဲ့အနေအထားတခုရှိလေအခုကတော့တော်တော်များများ90ရာခိုင်နှုန်းတော့ဖြစ်ဘူးဖြစ်နေရပါပေါ့
အလုသမားတွေအတွက်အခြေခံလောက်ခလာစာတနေ့ကို4800ကျပ်တတ်မှတ်ထားရကနေအခုလကစပြီးတော့အလုသမားရေးဌာနကအနည်းဆုံးလောက်ခလာစာကိုတနေ့စာ5800ကျပ်အဖြစ်နဲ့တတ်မှတ်လိုက်ပါတယ်ဒါပေမဲ့ဒီသတ်မှတ်ချက်ကိုစက်ယုံအလုံးကလိုက်နာပြီးတိုးပေးမလားဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့အလုံသမားတွေကပြောပါတယ်။အလုံးချိန်၈နာရီအဖြစ်အတွက်လောအားကအပြည့်အဝမရတာမျိုးအဖြစ်စက်ယုံကတနစ်တာသတ်မှတ်ထားတဲ့ကုန်ထုတ်လုံးမှုနှုန်းမပြည့်မီရင်အချိန်ပုံစင်းခိုင်းပြီးတော့လောအားကမပေးတာမျိုးတွေလည်းရှိတယ်လို့စက်ယုံလုံသားတွေကပြောပါတယ်။ဒါအပြင်စက်ယုံလုံသားတွေကိုအကြောင်းပြချက်အမျိုးမျိုးပြပြီးတော့အလုံးထောက်တာကလည်းခုနောက်ပိုင်းမှာပို့ပြီးတော့ဆိုးလာတယ်လို့ပြောပါတယ်။ဆက်ရုံတချို့ပိတ်သိမ်းလိုက်ချိန်မှာအလုံးလက်မဲ့ဖြစ်ကုန်တဲ့အလုံသမားတွေဟာနစ်နာချင်းမရကြပါဘူးတချို့လုပ်ငန်းရှင်တွေကသူတို့ရဲ့ဆက်ရုံခွဲတွေကိုတယုံတည်းစုပေါင်းလိုက်ပြီးတော့အလုံသမားလျှော့တာမျိုးတွေလည်းလုပ်နေပါတယ်အဲ့လိုသူတို့ရဲ့အခြေခံအခွင့်အရေးတွေချိုးဖောက်ခံရတာခေါင်းပုံဖြတ်ခံရတာတွေကိုအလုံသမားတွေကိုယ်တိုင်သိရှိကြပေမဲ့ပြန်လဲတုံ့ပြန်နိုင်ဖို့ခက်ခဲကြတယ်လို့အလုံသမားအရေးလိုက်ပါဆောင်ရွက်နေသူတူကပြောပြပါတယ်
ဆုံးရပြီးယုံတို့ခွဲပွင့်လာကြတယ်ယုံတို့ခွဲပွင့်လာကြပြီးခွဲပွင့်တဲ့ယုံပြန်ပေါင်းတယ်နောက်တစ်ခါဒီသမကရှိတဲ့ယုံကိုသမကယုံကမထားခြင်းတဲ့ခါကျတော့သမကယုံကိုပြစ်ကြတာများတယ်အဲ့တော့သမကဖွင့်နေတဲ့ယုံကိုပြစ်ကြများတယ်လူသမားကတော့လူလည်းမဖြစ်တာပေါ့လူသမားကမပြောရကြတာပေါ့နော်အလုပ်ပြုံဒီကလာမှာအလုပ်ပြုံကပြန်ရှာလို့မရဘူးဆိုတဲ့စိတ်နဲ့အတူတူဒီဒီအလုပ်မရဘူးပေါ့နော်ရရပေါ့နော်ဒီထောက်ထားမှုကြာပြီးရှိတဲ့ခါကျတော့ right ချိုးဖောက်ခံရတဲ့ခါမျိုးသူပြောလို့နှုတ်ပြန်ပြီဟာဘယ်တော့သူတို့ကိုအကူပေးချင်ပါ့မလဲသူချူရမပြီးပုံပြီအကြောင်းပြန်ပြီးလုံးမရမှဆိုးလာရင်အဲ့လိုဆိုးရမှုလည်းတော့မပြောကြပါဘူ
းကိုဗစ်ကရောဂါဘေးကနေနလန်ပြန်မထူနိုင်ချိန်မှာဆေးရနာသိမ့်မှုဖြစ်တာကြောင့်နောက်ဆက်တွဲနိုင်ငံရဲ့မတည်ငြိမ်မှုတွေနဲ့လူမှုစည်းပွားအချက်အတဲတွေကြောင့်အလုံသမားဈေးကွက်ကိုပါထိခိုက်နေကြပါတယ်အလုံအကန်ရရှိနှုန်းအရေးအသွေးနဲ့ကုန်ထုတ်စွမ်းအားကဏ္ဍဆုံးမှာထိခိုက်ကျဆင်းလာတယ်လို့နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO ကလည်းထုတ်ပြန်ထားပါတယ်အလုံသမားတွေရဲ့အခြေခံကြပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ဘေးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားတွေအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတာဖြစ်ပါတယ်အခုနောက်ပိုင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်မှာတရားမျှတမှုရရှိနိုင်ဖို့ကအရင်ထက်ပိုပြီးတော့ခက်ခဲလာတယ်လို့အလုံသမားတွေနဲ့သူတို့ကိုကူညီနေသူတွေကပြောပါတယ်ရှင်
မြန်မာနိုင်ငံအတွင်းအလုံတမာခွင့်ရကြဆင်းမှုကြောင့်စိုးရိမ်မှုတွေထပ်ပေါ်လာနေတဲ့အကြောင်းမဆုမြတ်မွန်ကပြောပြပေးခဲ့တာပါ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါကြွယ်ဖက်ပြီးတော့ည10:00နာရီအထိတရားထုတ်လွှင့်ပေးနေပါတယ်ရှင်အခုတခါတော့အလုံထုတ်ခံခဲ့ရတဲ့ထိုင်းရောက်မြန်မာအလုံတမာ၄ဦးရဲ့နောက်ဆုံးရသတင်းအခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်ထိုင်းနိုင်ငံမဲဆောင်မြို့ဝါစကင်ကျေးရွာကအထည်ချုပ်ဆက်ရုံမှာလုကင်နေတဲ့မြန်မာအလုံတမာ၄ဦးကိုဂျိုတင်အကြောင်းမကြားပဲအလုံထုတ်ခဲ့တာကြောင့်ရောင်ကြီးဦးအလုံတမာအဖွဲ့ကလိုက်ပါဆောင်ရွက်ပေးပြီးတော့အလုံတမာခွင့်ရေးကာကွယ်ရေးယုံစဝါဒီကန်ယုံမှာအလုံငန်းရှင်နဲ့အလုံတမာတွေ့ဆုံပြီးတော့ညှိနှိုင်းပေးရာလုပ်ငန်းရှင်ဘက်ကနှစ်နာချေးငွေဘက်ငွေ 2,200 ကိုအလုပ်သမားတွေကပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကရရှိခဲ့ပါတယ်။ဒီသတင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆောက်မြို့ဝါစကင်ကျေးရွာကအထည်ချုပ်ဆက်ရုံတရုံမှာအလုပ်လုပ်ကင်နေတဲ့မြန်မာအလုပ်သမား၄ဦးဟာဥပဒေပါလုပ်အားကမရတဲ့အပြင်ညှိနှိုင်းခွင့်လည်းမရ၊ကြိုတင်အကြောင်းမကြားပဲအလုပ်ကနေထုတ်ပယ်ခံရတာကြောင့်နင်နာကြေးရဖို့အလုတ်သမားကာကွယ်ရေးရုံးကိုတိုင်ကြားခဲ့တာပါဒီအမှုကိုအော်ဂုတ်လကနေတိုင်ကြားခဲ့တာဖြစ်ပြီးနှစ်လကျော်အကြာမှာနင်နာကြေးဘတ်ငွေ 2,200 ရရှိခဲ့ကြောင်းဒီအမှုကိုအလုတ်သမားရှိနေရုံလေပါလောကလင်းနဲ့အတူလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရောင်ကြည်ဦးအလုတ်သမားအဖွဲ့ကဥပဒေရေးရာဌာနကြီးမှူးမတ်သူစာဆိုင်ကအခုလိုပြောပြပါတယ
်တရုံကနေပြီးတော့မှသူတို့ကလှုပ်ထုတ်ခံလာရတာပေါ့လေအဓိကကတော့လှုပ်ထွက်ရတဲ့အကြောင်းရင်းကတော့အာသူတို့ကတရက်မှညဥတီစင်ပြီးပေါ့ညဥတီ10နာရီလောက်အထိစင်ပြီးတာတော့မှပဲတရက်90တရက်80ဝင်းကျင်လောက်ပဲရကြတယ်ပေါ့သူတို့စကားပြောတော့လုပ်ငန်းရှင်နဲ့နောက်တစ်ခါစကားတက်ထက်ပြောတဲ့အခါမှာ၈လပိုင်းကုန်လက်ကုန်ကန်ပြီးလောက်ပေါ့အာ29-30လောက်မှဟုတ်အဲ့လောက်မှစကားတက်ထက်ပြောတော့မှအလုပ်ရှင်ကတစ်ခါဖြတ်ပြီးတော့လိုမျိုးပဲပုံစံဒါကကျွန်တော်တို့ကမလုပ်ရှင်လို့ထပ်တာမဟုတ်ဘူးအလုပ်ရှင်ကနေကျွန်တော်တို့လှုပ်ရှင်တဲ့ပုံစံကိုသဘောမတူနိုင်ဘူးဆိုလို့အလုပ်ရှင်ကထုတ်တာเนาะဆိုတော့လုပ်ငန်းရှင်ကလည်းဖြစ်ဖြစ်တော့အာထုတ်တယ်ပေါ့ဟုတ်တယ်ထုတ်တယ်ပေါ့ထပ်သွားပေါ့ဆိုပြီးတော့ပြောလိုက်တယ်ဆိုတော့အဓိကတော့ရရှိတဲ့ဟာကနှစ်မျိုးပေါ့ကျူတင်အကြောင်းမကြားကပေါ့လုပ်သမားတွေကျူတင်အကြောင်းမကြားပဲနဲ့လုပ်ကနေချုပ်လိုက်တာတစ်မျိုးရယ်ပြီးတော့သူတို့လုပ်တဲ့လိုက်နှစ်နာချီပေါ့လုပ်တဲ့လိုက်နှစ်နာချီကြတော့တစ်နှစ်သမားဆိုရင်ရပ်ပေါင်း30ပေါ့တစ်လစာရှိတယ်ပြီးတော့3နှစ်သမားဆိုရပ်ပေါင်း90စာပေါ့နော်အဲ့ဒါရှိတယ်ဆိုတော့အဲ့နှစ်မိအဲ့ဒီဟာကိုပေါင်းပြီးတော့မှဒီကျူတေကြောင်းကြားကတလားစာနဲ့ဆိုရပေါင်းပြီးတော့မှညာတို့ပတ်စံတက်ပြီးတော့မှအဲ့နင်နာကြီးရရှိခဲ့တယ်ပေါ့နော
်အခုဆိုရင်အလုတ်သမား၄ယောက်ဟာလုတ်အားကနင်နာကြီးဖြစ်ဘန်းငွေ 2,200 ရခဲ့တာကြောင့်တခြားအလုတ်သမားတွေအနေနဲ့လည်းဥပဒေပါအတိုင်းကိုယ့်ရဲ့အလုတ်သမားအခွင့်အရေးရဖို့ထိုင်းနိုင်ငံရဲ့ဥပဒေတွေကိုလေ့လာစီခြင်းနဲ့ဆိုပြီးနင်နာကြီးရတဲ့အလုတ်သမားတဦးကလည်းပြောပါတယ
်ဒီယောက်ပေါင်း 2,200 ပေါ့ကျန်ကလာတော့မှနှစ်လလောက်တော့ကြာတယ်။အဲ့ဒီလိုလေဒီလိုပေါ့ဥပဒေတန်းနားလေပေါ့နားလေဒီကျင်လေဆိုတာကိုလှုပ်ခဲ့တဲ့လှုပ်ရဲ့အချိန်ပြီးတော့ထိုင်းနိုင်ငံရဲ့ဥပဒေပြီးတော့လှုပ်မှာပေါ်မှာထိုင်းရှိရထိုင်းနိုင်ငံရဲ့ထိုင်းရှိရဥပဒေတွေသိစေချင်တော့
ထိုင်းနိုင်ငံမှာတနေ့လှုပ်အားကအနည်းဆုံးဘတ်ငွေ300ကျော်ရရှိပေမဲ့များသောအားဖြင့်နေဆက်ကစက်ယုံနယ်လေးတွေကတော့ဥပဒေပါလှုပ်အားကမပေးတာအချိန်ပိုကြီးကိုလည်းဥပဒေတိုင်းမပေးတာတွေကြောင့်အလုပ်သမားတွေဟာများသောအားဖြင့်တနေ့ကို၈နာရီကျော်လှုပ်တာတောင်ဘတ်ငွေ180လောက်သာရရှိခဲ့ပါတယ်။လူဝါကနဲ့ပတ်သက်လို့အလုပ်ရှင်တွေကိုညှိနှိုင်းတဲ့အခါတိုင်းမှာအလုပ်ထွက်သွားဖို့ကိုသာဖိအားပေးခံရတာကြောင့်အလုပ်ထွက်ခံရမှာကိုဆိုပြီးအလုပ်သမားတွေကရသလောက်နဲ့သာချိန်နှက်နေကြရပါတယ်။တရားစွဲဆိုတဲ့ကာလကိုအချိန်ကာလကြာတဲ့အထိမစောင့်နိုင်ကြတာကြောင့်ကိုသူများနိုင်ငံထဲမှာတရားရုံးတွေကိုမတော်ရဲတာတွေကြောင့်ပါအလုပ်ရှင်တွေကိုတရားစွဲဆိုတာတွေကိုမြန်မာအလုပ်သမားအတော်များများကလုပ်လို့မရှိပါဘူးဒါပေမဲ့အခု10စုနှစ်တခုကျော်အချိန်ကစပြီးအလုပ်သမားအဖွဲ့အစည်းတွေရဲ့အားပေးကူညီမှုနဲ့အလုပ်သမားတွေဟာမိမိတို့ရဲ့ရပိုင်ခွင့်တွေရဖို့အလုပ်သမားကာကွယ်ရုံးတွေကိုတိုင်ကြားတာတွေတော့ရှိလာကြပါတယ်ရောင်ကြီးအလုပ်သမားအဖွဲ့ဟာအလုပ်သမားရေးဆောင်ရွက်နေတာဟာနှစ်ပေါင်း25နှစ်လောက်ရှိပြီဖြစ်ပါတယ်ရှင်
အလုတ်ထုတ်ခံခဲ့ရတဲ့ထိုင်းရောက်မြန်မာအလုတ်သမား၄ဦးလင်းနာကြီးရခဲ့တဲ့တဲ့မအေးမှာပြောပြပေးခဲ့တာပါအင်္ဂါညရဲ့တဲ့ပြပုချက်တွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတဲ့ဆောင်ပါနောက်ကဘာတလားခီးသွားအစီအစဉ်စားရပတ်စင်ကနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ24ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885 sending degree မှာဆိုရင်တော့ line lab meter 190 kHz 1505တို့ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့တောင်သူတွေအခက်ကြုံနေရတဲ့လေယာမြေဥပဒေအကြောင်းစူးစီးတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေမတိုက်ခင်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံမှာလေယာမြေဆိုင်ရာဥပဒေတွေကအဓိကအချက်တွေဟာစိုက်ပျိုးလုပ်ကင်နေကြတဲ့တောင်သူလယ်သမားတွေကိုမြင့်တင်အားပေးရမရောက်ဖဲနဲ့ဖိနှိပ်ဖို့အတွက်အသုံးပြုနေတာကိုတွေ့ရပါတယ်။ဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါတယ်ရှင်။
မန္တလေးရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ပေမဲ့တောင်သူလယ်သမားတွေရဲ့ဘဝဟာလည်းစစ်အာဏာရှင်အုပ်ချုပ်မှုခေတ်အဆက်ဆက်နိုင်ကြလာရကနေအခုအချိန်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းကတော့အဆိုးဆုံးကာလဖြစ်ပါတယ်။အဲ့ဒီလိုဖြစ်တဲ့အထက်မှာလွတ်လပ်ပြီးစားပါလီမန်ဒီမိုကရေစီကစ်ကချမှတ်ထားခဲ့တဲ့သီးစားချထားရေးဥပဒေကို1962မတ်လ2ရက်နေ့ကစစ်အာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ကပြောင်းမြန်အသုတ်ချခဲ့တာလည်းပါဝင်ပါတယ်။ပါလီမန်ခေတ်ကအဲ့ဒီသီးစားချထားရေးဥပဒေရဲ့အဓိကအနှစ်သာရကမြေပိုင်ရှင်စနစ်ကိုတိုက်ဖြတ်တဲ့အနေနဲ့စိုက်ပျိုးမြေအားလုံးကိုနိုင်ငံတော်ကသာပိုင်ဆိုင်ပြီးတောင်သူလယ်သမားတွေကသီးစားအဖြစ်လုပ်ပိုင်ခွင့်ပေးထားတာဖြစ်ပါတယ်။အဓိကစိုက်ပျိုးမြေတွေကိုမြေပိုင်ရှင်တစ်ခုကသာပိုင်ဆိုင်မှုမျိုးမဖြစ်အောင်ပြဋ္ဌာန်းတာလည်းဖြစ်ပါတယ်။အဲ့ဒီအတွက်အမှန်တကယ်လေယာစိုက်ပျိုးရေးလုပ်ကိုင်သူတောင်သူလယ်သမားတွေလက်ထက်မှာပဲအဲ့ဒီလေယာမြေတွေရှိနေစေဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ကစပြီးမြေယာအလုံးကိုနိုင်ငံတော်ကပိုင်တဲ့အတွက်သီးစားချထားခံရတဲ့တောင်သူလယ်သမားတွေကနှစ်စဉ်တာဝန်ကြီးသီးနှံပေးသွင်းရမယ်စီမံကိန်းသီးနှံပဲစိုက်ပျိုးရမယ်နေကျော်သေးယူတာတွေမလုပ်ရဘူးဆိုပြီးထိန်းချုပ်ကန့်သတ်တာတွေပြုလုပ်ခဲ့ပါတယ်အဆိုဆုံးကတော့1988လူဒုအောင်ကြွားမှုကိုစစ်တပ်ကနှိမ်နှင်းပြီးနဝတနာဖစစ်အာဏာရှင်ခေတ်အဆက်ဆက်မှာနိုင်ငံတော်ကမြေယာအလုံးကိုပိုင်ဆိုင်နေဆိုတဲ့ခေါင်းစဉ်တစ်ခုတည်းနဲ့စိုက်ပျိုးမြေတွေသိမ်းယူတာစစ်တပ်ပိုင်မြေတွေအဖြစ်သိမ်းပြီးဒေသခံတောင်သူလယ်သမားတွေကိုသီးစားပြန်ချထားတာတွေလည်းရဲစရဲလုပ်ခဲ့ကြပါတယ်ဒီလိုနဲ့စစ်အာဏာရှင်ဗိုလ်ချုပ်ကြီးသိန်းစိန်ကနေအယက်သားအစိုးရတဖြစ်လဲဝင်းကြီးချုပ်ဦးသိန်းစိန်လက်ထက်2012လေယာမြေဥပဒေကိုပြဋ္ဌာန်းခဲ့ရမှာလေယာမြေအလုံးကိုရောင်းပောင်ငါဝယ်ပေးကမ်းပြုလုပ်နိုင်တယ်ဆိုတဲ့အချက်ပါဝင်ပါတယ်။ဒါပေမဲ့လက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုတော့တောင်သူလယ်သမားအရေးဥပဒေသင်တန်းတွေပေးနေသူတဦးကအခုလိုပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဘုံနေဝင်းလက်ထက်မှာလေလုံသူလေပိုင်ခွင့်ဆိုအဓိပ္ပာယ်ကလုံးနေတော့မှာပိုင်တယ်ဒီနေရာမျိုးစိုက်ပျိုးလုပ်ကြတာမရှိတော့ဘူးဆိုရင်မပိုင်တော့ဘူးနိုင်ငံတော်ကပဲပိုင်မယ်အခြားလူတယောက်ကိုသီးစားပြန်ချထားမယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကဒီ2012ကပြဋ္ဌာန်းလိုက်တဲ့ဥပဒေမှာပုံစံခုနှစ်တကွာဒီ land holder rights ကိုရည်ညွှန်းတယ်ပေါ့ဗျာဒီလက်ဝယ်ကိန်းဆောင်အသုံးချပိုင်ခွင့်အခွင့်အရေးကိုရည်ညွှန်းတယ်ပေါ့ဒါပေမဲ့လွတ်လွတ်လပ်လပ်လွတ်လွတ်ရသလားဆိုတော့ဒီလက်ဝယ်ကိန်းဆောင်အသုံးချပိုင်ခွင့်အခွင့်အရေးဒီပြည့်ချက်ပြည့်တောင်းရတယ်လို့မဆိုနိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့လေယာဉ်မြေဥပဒေပုံမှန်78မှာဘန်နေကိုပေါင်းနေဆိုရင်ဘန်နဲ့တောင်လူသမားနဲ့ဟာပြည်ရအုပ်စုလက်စည်းရဲ့ရှေ့မှာချုပ်ဆိုရမယ်လို့ပြန်ပြီးတင်းကျပ်ပြဋ္ဌာန်းထားတဲ့အတွက်သူက ခုနကလက်ဝက်ကန်ဆောင်သုံးချပိုင်ခွင့်ခွင့်လမ်းဖိုရာရိုက်စ်ကိုတော့မှအပြည့်အဝပြည့်ပြည့်ကျက်ပြီးရတယ်လို့မဆိုနိုင်မြန်မှုပေါ့ဗျာ
နောက်ထပ်မျိုးရိုးအစဉ်အဆက်စိုက်ပျိုးရေးလုပ်ကင်ခဲ့ကြတဲ့တောင်သူလယ်သမားတွေရဲ့ဘဝကိုဖျက်ဆီးတဲ့ဥပဒေတစ်ခုကတော့2012ခုနှစ်ကဝင်းကြီးချုပ်ဦးသိန်းစိန်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့မြေလွတ်မြေရိုင်းဥပဒေဖြစ်ပါတယ်တကယ်တော့အဲ့ဒါဟာဥပဒေတစ်ခုအဖြစ်ပြဋ္ဌာန်းခြင်းမပြုမီ1992ခုနှစ်ကတည်းကနိုင်ငံတော်ညီဝဲပြည်ပြမှုအဖွဲ့နဝတအတွင်းမှု1ဗိုလ်ချုပ်ကြီးခင်ညွန်းကနေအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အဲ့ဒီအမိန့်ကြေညာချက်ပါအတိုင်2012ခုနှစ်မှာဥပဒေအဖြစ်ပြဋ္ဌာန်းလိုက်တာဖြစ်ပါတယ်အဓိကကတော့ပုံစံခွန်ခေါ်လေယာဉ်မြေလုတ်ပိုင်ခွင့်စည်ရင်းလဲမပေါက်ဘာစည်ရင်းမှလည်းမဝင်မီယိုဖလာအရာစိုက်ပျိုးလုတ်ကင်နေကြတဲ့မြေတွေဖြစ်ပါတယ်ဒါကြောင့်အရင်ကမရှိခဲ့ဘူးတဲ့ဥပဒေတရားကိုပြဋ္ဌာန်းပြီးစစ်တပ်ပိုင်ကုမ္ပဏီပိုင်ခရိုနီပိုင်အဖြစ်အလွယ်တကူသိမ်းယူခဲ့ကြပါတယ်အဲ့ဒီလိုသိမ်းယူကြတဲ့မြေတွေဟာဧကသိမ်းကဏ္ဍနဲ့ချီရှိတာကိုလွတ်တော်မှာတင်ပြဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးလေးလာစုံစမ်းထားတဲ့လေယာဉ်မြေဥပဒေသင်တန်းပေးနေသူကပဲအခုလိုပြောပြပါတယ်
။အဓိကတောင်ဝင်သမားတွေကိုထိခိုက်တဲ့ဥပဒေတော့မြေလွတ်မြေလက်မြေရိုင်းများစီမံခန့်ခွဲရေးဥပဒေပဲဗျ။2012ခုနှစ်ဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေကတော့ဖျက်သိမ်းနေတယ်လို့ကျွန်တော်ကမြင်ပါတယ်။ဒီ2012ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့မြေလွတ်မြေလက်မြေရိုင်းများစီမံခန့်ခွဲရေးဥပဒေဆိုတာတကယ်တမ်းတော့တကယ်မြေလွတ်မြေလက်မြေရိုင်းတွေကိုလို့ဆိုထားတဲ့မြေတွေကကျွန်တော်တို့တောင်သူလယ်သမားတွေပေါ့ဗျာပုံစံခေါ်နာမရှိတာဥပိုင်နာပေါ့ချင်မှာပေါ့မယ်သူတို့ဟာဘိုးစင်ပေါင်းဆက်လောက်ကင်စားတော့ခဲ့တဲ့ဓမ္မဥချလေယာဉ်ကြီးတွေဖြစ်ပါတယ်ဒါပိုင်ဆိုင်နဲ့သူတွေကရက်တလေရွာတလေအရာရှိနေပြီးသားမြေတွေဖြစ်ပါတယ်တိုင်းရင်းသားနယ်မြေတွေမှာဆိုလဲသူတို့ရဲ့တိုင်းရင်းသားရိုးရာဓလေ့ထုံတန်းယဉ်ကျေးမှုတွေရသူတို့ပိုင်ဆိုင်နေပြီးသားမြေတွေဖြစ်ပါတယ်အဲ့ဒါတွေကိုမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးကြီးညာချက်ဆိုပြီးတော့မှဒီကုမ္ပဏီတွေပေါ့နော်ဟိုဗိုလ်ချုပ်ဟောင်းဗိုလ်ချုပ်တွေအမျိုးမျိုးပေါ့ဗျာသူတို့ဆွေမျိုးတွေကနေမှနာမည်တွေပေါ့နဲ့ယူထားတဲ့ဟာတွေပေါ့မြေတွေပေါ့ဒါသူတို့ခရိုနီတွေအပေါင်းအသင်းတစုတွေဒီမြေတွေကိုယူနိုင်ဖို့အတွက်ခံလိုက်တဲ့ဥပဒေတစ်ခုလို့ဒီလိုပဲယူဆကြတယ
်မြန်မာနိုင်ငံမှာလေယာဉ်မြေဥပဒေတွေကိုအမျိုးမျိုးပြဋ္ဌာန်းခဲ့ကြရမှာပြီးခဲ့တဲ့ကာလတွေကလွတ်တော်အစ်စ်မှသာအဓိကဆွေးနွေးကြတာတွေ့ရပြီးမဲ့လွတ်လပ်တဲ့တောင်သူလယ်သမားအသင်းဖွဲ့တွေတတ်မှတ်ကတွေနဲ့တောင်သူလယ်သမားတွေရဲ့သဘောထားတွေကိုလက်တွေ့ကြကြကွင်းစင်းတိုင်မြင်တာကနေပါခဲ့ပါတယ်အဓိကဝန်ကြီးချုပ်ဦးသိန်းစိန်အစိုးရလက်ထက်က2012လေယာဉ်မြေဥပဒေမှာဆိုရင်တောင်သူလယ်သမားတွေနဲ့သာတိုင်ပင်မှုမရှိဘဲလွတ်တော်နဲ့အစိုးရပဲညှိနှိုင်းကအလွယ်တကူပြဋ္ဌာန်းခဲ့တာတွေ့ရပါတယ်။ဒါအပြင်ဒေသတချို့မှာဆိုရင်ဥပဒေတိုင်မဟုတ်ဘဲနီးစပ်ရာစစ်တပ်ကနေတပ်မတော်စီမံကိန်းအတွဲဆိုပြီးစစ်တပ်အရာရှိတယောက်ကအလွယ်တကူသိမ်းယူတာတွေလည်းရှိပါတယ်။ဒါတွေကိုသက်ဆိုင်ရာဒေသန္တရအုပ်ချုပ်သူတွေကသိပေမဲ့လည်းအရေးတယူမရှိခဲ့ကြပါဘူး။ဒါပေမဲ့လည်းတောင်သူလယ်သမားတွေကတော့သူတို့ရဲ့အဲ့ဒီမြေပေါ်ကိုထုံနှုံးတိုက်ပွဲဆိုပြီးစူပေါင်းထုံရက်ပြီးပြန်လဲရယူဖို့ဆောင်ရွက်ခဲ့တာကိုတော့အရေးယူတာတွေရှိခဲ့ပါတယ်ခင်ဗျာ
တောင်သူတွေအခက်ကြုံနေရတဲ့လယ်ယာမြေဥပဒေအကြောင်းမြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုမထုတ်လွှင့်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်ရုရှားရဲ့ကျူးကျော်စစ်ကိုခံနေရတဲ့ယူကရိန်းစစ်ပွဲဟာတနေ့တခြားဆက်လက်ပြီးတော့ပြင်းထန်နေပါတယ်ရတမသွားတဲ့စစ်ပွဲတွေကြောင့်ယူကရိန်းကနေတခြားနိုင်ငံကိုထွက်ပြေးကြရတဲ့ဒုက္ခတွေအများပြားလည်းရှိနေပါဗျ။ရုရှားကျူးကျော်စစ်ကြောင့်အစ္စရေးကိုအသက်လွတ်ထွက်ပြေးရတဲ့ယူကရိန်းဒုက္ခတွေအမျိုးသမီးအစ္စရေးမာယောသူ့ရှင်တန်ရတရေးနဲ့သူ့နိုင်ငံရေးအတွက်ဘယ်လိုဆက်လုပ်နေပါသလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင်။
အခုမြင်တွေ့နေရတာကတော့ယူကရိန်းနိုင်ငံရဲ့မြို့တော်ဖြစ်တဲ့ခိမြို့မှာရုရှားကပစ်ခတ်လိုက်တဲ့တာဝဲပစ်ဒုံးကျည်တွေကြောင့်ပျက်စီးကျင်းပွားနေတဲ့မြင်ကွင်းတွေပဲဖြစ်ပါတယ်။ဒီမြို့ဟာဆိုရင်စစ်ပွဲစပြီးမကြာခင်မှာပဲအကြီးအကျယ်တိုက်ခိုက်ခံရလို့လူပေါင်းများစွာတေဆုံးခဲ့ပြီးတော့ထောင်ထဲချီတဲ့ပြည်သူတွေဘေးလွရာကိုထွက်ပြေးခဲ့ရပါတယ်။အဲ့ဒီထဲမှာ၃နှစ်အရွယ်သားလေးနဲ့တူ ခစ်မြို့ကနေအသက်လူပြီးထွက်ပြေးခဲ့ရတဲ့ယူကရိန်းနိုင်ငံသူလူမြစ်လာကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်။သူမဟာ2015ခုနှစ်ဝန်းကျင်ကမြန်မာပြည်ကိုအလဲရောက်ဝင်ပြီးတော့မြန်မာရိုးရာသတင်းတွေနဲ့ရင်းနှီးသူတွေလည်းဖြစ်ပါတယ်။သူမနေတဲ့မြို့ကိုရုရှားကစတင်တိုက်ခိုက်ချိန်မှာစစ်ပွဲထက်ကနေသူတို့တာမီဘယ်လိုနီးနဲ့ထွက်ပြေးခဲ့ရသလဲ။နေရာတစ်မှာဘယ်လိုစင်ကော်မှုတွေနဲ့ကြုံနေရသလဲဆိုတာနဲ့အတူသူမနဲ့ရင်းနှီးကြုံဝင်ခဲ့မှုတဲ့မြန်မာပြည်သူပြည်သားအတွက်ဘယ်လိုသတင်းစကားတွေပြောခဲ့လဲဆိုတာကိုနားဆင်ကြအောင်ဗျာ
။ Must to leave Ukraine and to be going to Romania.
ဒီကမှာစစ်ပြတာကျမနဲ့ကျမသားလေးနှစ်ယောက်ထဲခိမျိုးတော်ကနေပြီးတော့ဘုန်းနဲ့နေကြမှာထွက်ပြေးခဲ့ကြတယ်လေ။ကျမပိုင်းနဲ့တိုက်ခန်းနဲ့ကြောင်တကောင်တော့ဝမ်းနဲ့နဲ့နဲ့ပဲထားခဲ့ရပါတယ်။ကျမတို့ပထမဆုံး Romania ကိုအရင်ထွက်ပြေးပါတယ်။အဲ့မှာတပတ်လောက်နေပြီးတော့ Israel နိုင်ငံသားနဲ့လက်ထပ်ထားတဲ့ကျမညီမမိသားစုကခေါ်လို့ Israel ဘက်ကိုလက်ရှိရောက်နေတာပါ။ကိုယ့်အိမ်ရောကိုစွန့်ပြီးတော့တခြားမှနေနေရတာတိတ်ကိုခက်ခဲပါတယ်။ဘာသာစကားရဲ့အလုပ်ရဲမှာစိန်ခေါ်မှုတွေအများကြီးပါစကားမတက်တော့အောက်ခြေလုပ်ပဲလုပ်ရပါတယ်ပြီးတော့အစ္စရေးမှာကရုရှားကိုထောက်ခံတဲ့သူတွေလည်းရှိရလေတစ်ခါတစ်ခါကျမသားနဲ့လမ်းလျှောက်ထွင်းရင်ကျမကိုရန်ဆားတဲ့သူတွေနဲ့တွေ့ရတဲ့တည်းဒါကတော့သတိထားရမယ့်ကိစ္စတွေပေါ့နော်တချို့လူတွေကယူကရိန်းကိုထောက်ခံပေးမယ်လေတချို့ကတော့မထောက်ခံပါဘူးယူကရိန်းကကျမတိုက်ခန်းမှာရှိတဲ့ကြောင်တော့ဘေးနားမှာရှိတဲ့လူကိုငှားပြီးတော့အစာကျွေးခိုင်းထားပါတယ်အဆောက်အုံကတော့ဒီရုရှားကပစ်လိုက်တဲ့ဒုံးကျည်တွေကြောင့်ရစရာမရှိအောင်ပျက်စီးသွားပါလေ။အခုလက်ရှိယူကရိန်းရဲ့ရှေ့တန်းကစစ်မြေနှပြင်တွေကျမဖန်ရေးချင်းကိုအစ္စရေးမှာနေပြီးတော့တက်နိုင်တဲ့လောက်ကူညီပေးနေတာပါ
။ I never see like this so cool and in Bagan and in another place.
ဒီမှာပြောတော့ကျမ2015လောက်ကအလဲရောက်ပူပါတယ်။ဖျားတွေရေကန်ကြီးတွေလူတွေအိမ်ဆောက်ပြီးတော့နေနေတာကကျမတို့လုံးဝမမြင်ဘူးတဲ့အရာတွေပါ။တိတ်ကိုထူးဆန်းပါတယ်ပြီးတော့မြန်မာပြည်ကသူတွေကသူတို့ရဲ့ကိုယ်ပိုင်ပျော်ရွှင်မှုတွေရှိကြတယ်လို့ထင်တယ်ဘာလို့လဲဆိုရင်သူတို့တွေအများအားပြုံးနေကြတယ်လေကျွန်တော်ယူကရိန်းကလူတွေကတော့မြန်မာပြည်ကလူတွေလိုမျိုးပြုံးနေတတ်ကြပါဘူးကျွန်မတို့အဲ့ဒါလည်းအထူးဆန်းပါတိတ်နှွေထွေးတယ်လို့လည်းခံစားရပါတယ်
ဒီမိုကရေစီရရှိရေး
တော်ရေးတော်ရေး
မြန်မာပြည်အကြောင်းကြားတော့ကျမတော်တော်ကိုစိတ်ထိတ်ခိုက်မိရဲ့နိုင်ငံတကာအကူအညီတွေကမမျှတာပါအောင်ရှင်ယူကရိန်းလိုပဲမြန်မာပြည်ကိုကူညီပေးစေချင်ပါတယ်ရုရှားကတော့တကယ်ကိုမကောင်းဆိုးပါပါမြန်မာပြည်ကိုရုရှားရဲ့လက်နက်ထောက်ပံ့မှုတွေကိုရပ်တန့်ဖို့လိုပါတယ်ကောင်းတဲ့သူတွေအတွက်လွတ်လွတ်လပ်လပ်နေထိုင်မှုအခွင့်အရေးပေးရပါမယ်ပြည်သူတွေကသူတို့ကိုယ်ပိုင်ရွေးချယ်မှုတွေမွေးဖွားလာကြတဲ့သူတွေပါဒီကနေ့ကမ္ဘာနိုင်ငံတွေအတွက်ပေးခြင်းတဲ့သတင်းစကားကတော့ရုရှားကိုရပ်တန့်အောင်လို့လှုပ်ပေးကြပါလို့ရုရှားရဲ့လက်ဝတ်ကြီးအုပ်ထားတဲ့ဝါဒကိုချေမှုန်းပေးကြပါအဲ့လိုမလှုပ်ပေးနိုင်အောင်ဆိုရင်လေယူကရိန်းတနိုင်ငံနဲ့ရောမဟုတ်ပါဘူးတခြားနိုင်ငံတွေကိုလည်းကူးဆက်လာပါလိမ့်မယ်လူတိုင်းကိုတည်ထားစေခြင်းတဲ့အချက်ကတော့ကမ္ဘာကြီးကိုကျမတို့ပဲပိုင်တာမဟုတ်ပါဘူးအားလုံးပိုင်တဲ့ကမ္ဘာမြေကြီးပါအခုကျမတို့တိုက်ပွဲဝင်နေတာကကျမတို့နိုင်ငံတစ်ခုတည်းအတွက်မဟုတ်ပါဘူးနိုင်ငံတွေအားလုံးအတွက်တိုက်ပွဲဝင်နေလို့ပြောချင်ပါတယ
် but it's touch every country unfortunately
တာကတော့ယူကရိန်းနိုင်ငံသူစစ်ပြဒုက္ခတဲ့လူမြစ်လာကသူ့ရဲ့အတွေ့အကြုံတွေကိုပြောပြသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒီစစ်စစ်မှာဘသူတွေကဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ပေးကြပါခင်ဗျာကျွန်တော်ဟောက်စားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
ရုရှားယူကရိန်းတိုက်ပွဲကြားအသက်ဆက်နေထိုင်သူအကြောင်းမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါရှင်။ VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါတစ်ခုကိုထုတ်လွှင့်ပေးကြပါတယ်။ Israel Hamas စစ်ပွဲအရှိန်မြင့်လာတာနဲ့အမျှအရှိအလေပိုင်းဒေသမှာ American ရဲ့စစ်ရေးအင်အားတက်ဖြန့်ချထားတာဟာတိုက်ပွဲအရှိန်ဒေသရင်းကူးဆက်ပြန့်နှံ့လာမှကိုတားဆီးဖို့အတွက်သာဖြစ်တယ်လို့အမေရိကန်ဘက်ကပြောထားပါတယ်။ဒါပေမဲ့လည်းလိုအပ်လာမယ်ဆိုရင်တော့ဘလို့ချင်းချောက်မှုမျိုးကိုမဆိုချက်ချင်းတုံ့ပြန်သွားမယ်လို့တတိပေးထားပါတယ်။ VOA သတင်းတော် Veronica Beldares Iglesias ပြပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင်။
Hamas စစ်သွေးကြွတွေကိုချေမှုန်းဖို့ Israel ဘက်ကစစ်ရေးအရှိန်မြှင့်ဖို့ပြင်ဆင်နေချိန်မှာပဲပြည်ပခပူကျေပြန့်လာမှာကိုတော့စိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲ American ဘက်ကလည်းလေကြောင်းကနေတိုက်ခိုက်လာတာကိုအကာအကွယ်ပေးမယ်။လေကြောင်းရန်ကာကွယ်ရေးစနစ်တွေဒေသတွင်းထပ်ပြီးတော့နေရာချထားမယ်လို့ပြောပါတယ်။
Recently we've seen rockets.
Rocket တွေ၊ဝေထိန်ဒရုန်းတွေနဲ့အီရန်နဲ့ဆီးရီးယားကျွန်တော်စစ်စခန်းတွေကိုတိုက်ခိုက်နေတာတွေ့နေရပါတယ်။ကျွန်တော်တို့မှာကိုယ့်ကိုယ်ခုခံကာကွယ်ပိုင်ခွင့်ရှိပါတယ်။လိုအပ်သလိုတုံ့ပြန်သွားဖို့ကျွန်တော်တို့လက်နင်းနေမှာမဟုတ်ပါဘူး
။အရှေ့အလယ်ပိုင်းဒေသမှာစီရေးပရိပခကူးစက်လာမကိုတားဆီးဖို့ American ဘက်ကလေရင်ဂျင်တင်မောပါဝင်တဲ့ရေတပ်အုပ်စုပါရှန်ပင်လယ်ကွေ့မှာတပ်ဖြန့်ချထားပါတယ်။
We don't want to see a second or third. Now,
ဒုတိယတတိယစစ်မျက်နှာတက်တွေခွင့်လာရမှာကိုမတွေ့လို့ပါဘူး။ကျွန်တော်တို့တပ်ဖွဲ့တွေကိုတိုက်ခိုက်တာမျိုးလည်းမမြင်လို့ပါဘူး။ဒါပေမဲ့တကယ်လို့ဒါကျွန်တော်တို့ရဲ့အသက်အရွယ်ကိုတိုက်ခိုက်တာမျိုးလည်းမမြင်လို့ပါဘူး။ကျွန်တော်တို့တပ်ဖွဲ့တွေကိုတိုက်ခိုက်တာမျိုးလည်းမမြင်လို့ပါဘူး။ဒါပေမဲ့တကယ်လို့ဒါကျွန်တော်တို့ကိုတိုက်ခိုက်လာမယ်ဆိုရင်တော့အစင်သစ်ပြင်ထားပါလို့ပဲပြောချင်ပါတယ်
။စစ်ပွဲကြောင့်ထွက်ပြေးတိတ်ရှောင်နေကြရတဲ့ဂါဇာဒေသကစစ်ဘေးတန်းသစ်ပါလက်စတိုင်းတွေကိုကူညီတဲ့နိုင်ငံတွေနဲ့တူရကီနိုင်ငံလည်းပါဝင်လာပါတယ်။ဒါပေမဲ့လည်းထောက်ပံ့ရေးပစ္စည်းတယ်ဆောင်လာတဲ့ကားတွေအီဂျစ်ကနေဂါဇာကိုဖျက်ဆီးသွားနိုင်တဲ့အရေးအတွက်ကိုတော့ကန့်သတ်ထားတာပါ။
We were able to feed about 200,000 people.
မင်းညကလူပေါင်း2,000,000လောက်ကိုညစာကျွေးနိုင်ခဲ့ပါတယ်။အစားအစာအလုံးလောက်တော့မရှိပါဘူး။လူတွေအစာအစာပြက်လက်ကြပြီးမြဲတစ်ဖက်မှာလည်းဒေတာရင်းနေထိုင်ကြသူတွေလုံခြုံရေးအတွက်လည်းထဲ့တွက်နေရတာပါ
။ American ဆိုရအနေနဲ့ Ukraine နဲ့ Israel ကိုအကူအညီပေးသွားဖို့ဆောင်ရွက်နေချိန်မှာပဲ Republican ကြီးစိုးထားတဲ့ American အလွတ်တော်မှာတော့ဥက္ကဋ္ဌတင်မြောက်ဖို့အခက်ကြုံနေသေးပါ
The world's on fire.
ကဘာကြီးမီးလောင်နေချိန်မှာအင်မတန်စိတ်ပျက်စရာကောင်းပြီးအန္တရာယ်များတဲ့လမ်းကိုကျွန်တော်တို့ရှောက်နေတာပါ။ဘာနဲ့တူလဲဆိုတော့တစ်ဖက်ကိုစိတ်အားတက်လာအောင်လုပ်တယ်လို့ဖြစ်နေပါတယ်
။အောက်လွတ်တော်မှာ Republican တွေကအုပ်ထားကိုယာရုကနေဖိရှားထားတာကြောင့်အောက်လွတ်တော်ဥပဒေပြည်ရေးလုပ်ငန်းတွေရပ်နားထားရပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရေးကြောင်းတရင်ဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ View American အတန်းလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့ VO ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ဆက်ပေးခြင်းပါတယ်အရှိအလေပိုင်းမှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေအတွင်း Hamas ကိုထောက်ခံသူတွေက Israel စန့်ကျင်ရေး American စန့်ကျင်ရေးတွေကိုလူမှုကွန်ရက်စာမျက်နှာတွေတုံးပြီးတော့ဝါဒဖြန့်နေကြပါတယ်Iran, Russia, တရုတ်နိုင်ငံတွေမှာတော့သတင်းမီဒီယာတွေမှာပါဆွဆွဲပြောဆိုမှုတွေလှုံ့ဆော်တာပါအချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါတယ်ရှင
် Israel ရဲ့သားထောင်ချီတည်ကြည်ဒဏ်ရာရခဲ့တဲ့အော်တိုဘာ9ရက်နေ့ Hamas တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဝါမော်နီတက်စ်စစ်ပွဲစောင့်ကြည့်သူများဆိုတဲ့အတီးပြုတ်အပြအမှတ်သားနဲ့ X လူမှုကွန်ရက်သုံးသူကဇီယောဝါရီဆိုရဟာနိုင်ငံတကာမှာပိတ်ပင်ထားတဲ့ phosphate ဘုံးတွေကိုဂါဇာကမ်းမြောင်က El Karama မျှော်စင်သားကိုတပင်ချခဲ့တယ်လို့ရေးတာကိုလူကြည့်တာထပ်ဆင့်ဖြန့်ဝေတာများခဲ့ပါတယ်ဝါမော်နီတက်စ်တင်ထားတဲ့ထဲမှာတော့အော်တိုဝါ10ရက်နေ့အစ္စရေးကဘုံးကျဲပြီးနောက်မြင်ကွင်းဗီဒီယိုလည်းပါပါတယ်ဘုံးကျဲပြီးနောက်ဂါဇာအပြည့်အစည်ဗီဒီယိုကိုယုံကြည်ရတဲ့သတင်းတောက်တွေစီကရရှိတာပါ။ဒါပေမဲ့အစ္စရေးအစိုးရက phosphate ဘုံးတွေတုံးတယ်ဆိုတာကတော့ထင်ကျင်းနဲ့ပြောတာဖြစ်ပါရဲ့။ဒီသတင်းမှန်မှန်မှန်အတည်ပြုလို့မရပါဘူး။ဝါမော်နီတက်စ်ကအစ္စရေးရာရှိတွေကိုအကြမ်းဖက်သမားတွေအစွန်းရောက်တွေလို့မကြာခဏရည်ညွှန်းပေမဲ့ဟာမတ်အဖွဲ့ကတော့အကြမ်းဖက်အဖွဲ့လို့တခါမှမသုံးမနဲ့သူတို့လုံရက်ကိုရှုံချတာလည်းမရှိပါဘူး။ဟာမတ်ရဲ့ကြေညာချက်တွေ၊ဝါရဖြန့်ကြော်ညာတွေ၊ဗီဒီယိုတွေကိုမကြာခဏမျှဝေပါတယ်။ဟာမတ်ကိုထောက်ခံတဲ့အမည်မဖော်ဆိုရှယ်မီဒီယာအသုံးသူတွေထဲမှာဒီဝါမော်နီတက်စာမျက်နှာကဥပမာကောင်းဖြစ်ပါတယ်။ဆိုရှယ်မီဒီယာကိုတေချာအသုံးချပြီးဝါရဖြန့်တာတွေ၊သတင်းမှားပေးတာတွေကိုထိထိရောက်ရောက်နဲ့ယုံကြည်လောက်အောင်လို့လုပ်လို့ရတဲ့ဥပမာပဲဖြစ်ပါတယ်။ဒီတော့တွင်မှာပဲအီရန်ရဲ့နိုင်ငံအုပ်ဆောင်အာယာတိုလာအာလီဟာမနီကမတရားလိုချင်နေတဲ့ဇီယွန်ဝါရီအစိုးရကစီရီယောထောက်လန်ရေးအပိုင်းမှာပါပြင်ဆင်မရအောင်မှာအရှုံးကြီးရှုံးနေခဲ့ပြီလို့ပြောတာကိုဟာမတ်တို့စတင်တိုက်ခိုက်ပြီးတော့၃ရက်မြောက်နေမှာပဲအီရန်က Press TV ရုပ်သံလိုင်းမှာပြသသွားပါတယ်။ရုရှားအရာရှိတွေနဲ့သတင်းဌာနတွေကလည်းဟာမတ်ကအစ္စရေးကိုတိုက်ခိုက်တော့အနောက်နိုင်ငံတွေကယူကရိန်းကိုထောက်ပံ့ထားတဲ့လက်နက်တွေအသုံးပြုခဲ့တယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံက RBK Ukraine သတင်းဌာနအင်တာနက်စာမျက်နှာမှာတော့ရုရှားဟာယူကရိန်းကိုတိုက်ခါချဖို့လှုံ့ဆော်မှုတစ်စိတ်တစ်ပိုင်းအနေနဲ့ယူကရိန်းကတင်းဆဲရမိထားတဲ့အနောက်တိုင်းလက်နက်တွေကို ဟားမတ်စ်ကိုပေးခဲ့တယ်လို့ယူကရိန်းပြည်မှာထောက်လင်းရေးအဖွဲ့ကကိုးကားပြီးသတင်းဖော်ပြပါတယ်။ဒီအစိုးရသတင်းစာ Global Times မှာတော့အမေရိကန်ရဲ့အနောက်နိုင်ငံအများအပြားဟာမီးလောင်ရာလေပင့်လုံနေကြတယ်။ဒါကြောင့်အမေရိကန်ပြည်အစုဟာကမ္ဘာငြိမ်းချမ်းရေးရဲ့ရန်သူဖြစ်တယ်လို့စွပ်စွဲထားပါတယ်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့အင်္ဂါညရဲ့အပတ်စဉ်ခဏတစ်ခုဖြစ်တဲ့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ပါ။ဒီတစ်ပတ်တော့ခေဟောင်းခေတ်တဲ့အမွေအနှစ်တွေနဲ့ဆိုဖီယာမြို့အကြောင်းပြောပြပေးပါမယ်။ရောမအင်ပါယာလက်ထက်ကစလို့ခေတ်အဆက်ဆက်သမိုင်းယဉ်ကျေးမှုအမွေအနှစ်တွေရှိတဲ့ဘူဂရီးရီးယားနိုင်ငံဆိုဖီယာမြို့တော်ကိုကမ္ဘာတဝန်းကခီးသွားဧည့်သည်တွေတွားလည်နေကြပါတယ်။ထူးခြားတဲ့စွမ်းဆောင်မှုတွေရှိနေတဲ့ဆိုဖီယာမြို့စီကိုမဆုမြတ်မွန်ကကမ္ဘာဒေါ်လာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ဘောကန်ဒေသနိုင်ငံတွေက EU ဥရောပတမကအဖွဲ့ဝင်ဖြစ်တဲ့ဘူဂေးရီးယားနိုင်ငံဟာထူးခြားတဲ့သမိုင်းနဲ့ယဉ်ကျေးမှုတွေစုစည်းနေတဲ့နေရာဖြစ်ပါတယ်။နိုင်ငံအနောက်ဘက်မှာတည်ရှိတဲ့ဆိုဖီယာမြို့တော်မှာဆိုရင်ရောမခေတ်ရှေးဟောင်းအမွေအနှစ်တွေရှေးဟောင်း Greek နဲ့ Ottoman Empire လက်ထက်ကလက်ရာတွေဒါမကရုရှားနဲ့ဆိုဗီယက်ပြည်ထောင်စုရဲ့ယဉ်ကျေးမှုလက်ရာတွေကိုတစုတစည်းနဲ့မြင်ရနိုင်ပါတယ်။ဆိုဖီယာမြို့ကရှေးအကျဆုံးအဆောက်အဦဖြစ်တဲ့စိန့်ဂျော့ချ်ဘုရားရှိခိုးကျောင်းဆိုရင်ရောမဘီဇန်တင်းခေတ်400စုလောက်ထဲကတည်ဆောက်ထားတာဖြစ်ပါတယ်။အဝိုင်းပုံအဆောက်အဦထဲမှာ10ရာစု17ရာစုနဲ့73ရာစုလက်ရာနယံဆေးရဲတွေကိုဒီကနေ့အထိမြင်တွေ့ရပါတယ်။အော်တိုမန်အင်ပါယာလက်အောက်14ရာစုမှာဆိုဖီယာမြို့ကျရောက်ခဲ့ပြီးတဲ့နောက်ပိုင်းမှာဘုရားရှိခိုးကျောင်းကိုဗလီအဖြစ်အသုံးပြုခဲ့ကြတာရုရှားတပ်တွေကြောင့်အော်တိုမန်အင်ပါယာလက်ကလွတ်မြောက်ခဲ့တဲ့19ရာစုနှောင်းပိုင်းလောက်အထိဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ခရီးယံဖျားရှိခိုးကြောင်းအဖြစ်ပြန်လည်အသုံးပြုခဲ့ကြပေမဲ့အော်တိုမန်လက်ထက်နဲ့အလဲခိလက်ရာအဖြစ်အစဉ်တွေလည်းအခုချိန်ထိရှိနေပါသေးတယ်။အခုလိုဆိုဖီယာမြို့ကိုအုပ်ချုပ်ခဲ့သူအဆက်ဆက်လက်ထက်ကအမှုပညာလက်ရာတွေအပြည့်အစင်တွေကဒီမြို့ရဲ့ထူးခြားမှုဖြစ်တာမို့နိုင်ငံတကာကကမ္ဘာလှည့်ခီးတယ်တွေစိတ်ဝင်စားကြတာဖြစ်တယ်လို့အလန်ညွန်တွေကပြောပါတ
ယ်။
ဆိုဖီယာမြို့ရဲ့ထူးခြားချက်ကခေတ်အစုံကမတူတဲ့လက်ရာမျိုးစုံတနေရာထဲမှာစုနေတာဖြစ်ပါတယ်။အထူးသဖြင့်မြို့ဟောင်းနေရာမှာနေနိုင်ပါတယ်။ကျွန်တော်တို့အခုရောက်နေတဲ့နားကဒေါ်လာရက်စကွဲနေရာမှာဆိုရင်ဗလီရှိတဲ့ကက်သလစ်ဘာသာဝင်ရဲ့ကက်သီဒရယ်ဘုရားရှိခိုးကျောင်းရှိတဲ့အော်သိုဒေါ့စ်ဘုရားရှိခိုးကျောင်းရှိတဲ့ဂျူးဘာသာဝင်တွေဘာသာရေးဝတ်ပြုတဲ့နေရာရှိပါတယ်။အဲ့လိုတနေရာထဲမှာဘာသာမျိုးစုံဝတ်ပြုနေရာတွေစုနေတာကိုကမ္ဘာလှည့်ခီးသွားတွေသိစိတ်ဝင်စားကြပါတယ်။ကျွန်တော်တို့မြို့ရဲ့ထူးခြားမှုကသူတို့အတွက်တိတ်အံ့ဩစိတ်ဝင်စားစရာဖြစ်နေပါတယ
်။အရင်ဆိုဗီယက်ပြည်ထောင်စုကြီးမပြိုကွဲခင်တုန်းကအနီးကမဟာမိတ်နိုင်ငံတစ်ခုဖြစ်ခဲ့တဲ့ဘူဂေးရီးယားနိုင်ငံဟာကွန်မြူနစ်အစိုးရအုပ်ချုပ်မှုအောက်မှာ1989ခုနှစ်အထိရှိခဲ့တာပါ။အဲ့နောက်မှာဆိုရှယ်လစ်အစိုးရအုပ်ချုပ်ခဲ့ပြီးတော့1993ခုနှစ်မှာတော့ EU ဥရောပသမဂ္ဂရဲ့ဝင်နိုင်ဖို့အတွက်ဒီမိုကရေစီနည်းလမ်းကြအပြောင်းအလဲတွေကိုစတင်လုပ်ခဲ့တာဖြစ်ပါတယ်။2008ခုနှစ်ထဲက EU နိုင်ငံတစ်ခုဖြစ်နေတဲ့ဘူဂေးရီးယားနိုင်ငံရဲ့တမိုင်းနဲ့ယဉ်ကျေးမှုအစဉ်အလာတွေကထိခိုက်အလဲလာသူတွေအတွက်လေ့လာစရာတွေဖြစ်နေပါတယ
် Here is the Balkans but also it's very European and so I feel like
ဘူဂေးရီးယားနိုင်ငံဆိုပေမဲ့ဥရောပသိပ်ဆက်ပါတယ်ယဉ်ကျေးမှုနှစ်ခုလုံးရောနေတာကျွန်မအတွက်သိပ်ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်
တောင်တန်းတွေပတ်လည်ဝိုင်းနေတဲ့ဆိုဖီယာမြို့တော်မှာရှေးဟောင်းလက်ရာအဆောက်အဦတွေအပြင်စောင်းရသည်နှင်းလျှောစီးနိုင်တဲ့တောင်ဆောင်တွေပင်လယ်ကမ်းခြေတွေပန်းဥယျာဉ်တွေခေတ်မီစားတောက်ဆိုင်တွေအရက်ဘားတွေနဲ့သွာလာလည်ပတ်စရာနေရာတွေလည်းရှိပါတယ
် It's super beautiful. It's super beautiful. Nothing that I can
တကယ်ကိုလှပတဲ့နိုင်ငံဖြစ်ပါတယ်ဒီနိုင်ငံနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ပိုမပြောသလိုရှော့ပြောလို့လည်းမရပါဘူးကျွန်တော်ကတော့ဒီကိုလာလဲရတာတိတ်ကိုသဘောကျပါတယ်
ဘောကန်ဒေသနိုင်ငံတစ်ခုဖြစ်တဲ့ဘူဂေးရီးယားနိုင်ငံစီကိုအခုနောက်ပိုင်းနိုင်ငံဆောင်ကခီးသွွားဧည့်သည်တွေအလားများနေတဲ့အတွက်အဲလန်းညွန်တွေအလုံများနေပါတယ
်
နိုင်ငံတော်များများမျိုးတွေကနေဆိုဖီယာမျိုးထိဈေးတက်တာလာနဲ့လာလေနိုင်တဲ့လေယာဉ်ခီးစဉ်တွေ2019ခုနှစ်မှာစတင်ပြည့်စွဲလာကြခဲ့ကခီးသွွားလုပ်ငန်းတိုးတက်လာတာပါအခုဆိုခီးသွွားဧည့်သည်တည်တသာများလာတာကိုကျွန်တော်တို့သတိထားမိပါတယ်
ဘူဂေးရီးယားနိုင်ငံကိုအဓိကလာလည်နေကြတာကဗြိတိန်၊ဂျာမနီ၊ချက်သမ္မတနိုင်ငံ၊ပိုလန်နဲ့ရိုမေးနီးယားနိုင်ငံတို့ကခီးသွွားဧည့်သည်တွေဖြစ်တယ်လို့ပြောပါရယ်။ကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကထက် ဧည့်သည်85ရာဂိုင်းနှုန်းပိုများလာမယ်လို့ကမ္ဘာခီးသွားနဲ့ခီးသွားလုပ်ငန်းကောင်စီကခန့်မှန်းထားပါတယ
်စစ်စနက်ကဒီမော်ဂျူဒူစတင်းဒီ30မီလီယံပြမနာထရတူတကွေတူ
ဘူလ်ဂေးရီးယားကိုလာလေတဲ့ဧည့်သည်အရေအတွက်နဲ့ဧည့်သည်တန်း30လောက်လာနေတဲ့ဂရိနိုင်ငံကိုရှင်ပြောရမယ်ဆိုရင်၃ပုံတစ်ပုံရှိပါတယ်ကမ္ဘာလက်ခီးသည်တွေကြားအင်မတန်ရေပန်းစားတဲ့ဂရိနိုင်ငံနဲ့ကျွန်တော်တို့နိုင်ငံလေးဆိုတာဘလို့မှတောင်ရှင်လို့မရပါဘူးဒါတောင်ခီးသွားအရေအတွက်က၃ပုံတစ်ပုံလောက်ပဲကွာတယ်ဆိုတော့တိတ်မဆိုးလာပါဘူးဒီထက်ပိုလာကြရင်တော့ပိုကောင်းတာပေါ့ဗျာ
နိုင်ငံတကာဧည့်သည်တွေများလာတာကြောင့်ဒေသခံတွေအတွက်အလောက်အကန့်အခွင့်အလန်းတွေပိုများလာမယ်လို့မျှော်လင့်နေကြပါတယ်။ဘာသာယဉ်ကျေးမှုအမွေအနှစ်တွေထူးထူးခြားခြားရှိနေတဲ့ဆိုဖီယာမြို့တော်ကိုလာလေသူတွေအနေနဲ့စိတ်ချလက်ချလဲပတ်နိုင်တာကလည်းအားသာချက်တစ်ခုဖြစ်တယ်လို့မြို့ကန်တွေကအမှတ်ယူထားကြပါတယ်
။ Isquicito do Bruno Marini, tu que mais de spread the pret narodnie teatri
Bulgaria ကိုပထမဆုံးရောက်လာပြီးမြင်ရတွေ့ရတာတွေအပေါ်အံ့ဩသွားစေတာကဒီနိုင်ငံရဲ့ထူးခြားမှုဖြစ်ပါတယ်အဲ့ဒီထူးခြားမှုကြောင့်ပဲခီးသွွားလုပ်ငန်းတိုးတက်နေတယ်လို့ပြောရမှာပါဆိုဖီယာမြို့တော်နဲ့တခြားဥရောပမြို့ကြီးတွေနဲ့ကွာခြားတာကဒီမှာလမ်းပေါ်မှာတွေ့နေရသူအများစုကမြို့ကန်တွေဖြစ်ပါတယ်နိုင်ငံပေါင်းစုံကဧည့်သည်တွေမဟုတ်ပါဘူးဖော်လဲဖော်ရကြပါတယ်ပန်းချန်နဲ့တွားရင်တော့ကိုယ်ကိုစကားပြောအဖော်လုပ်ပေးမဲ့သူလွယ်လွယ်လေးရနိုင်ပါတယ်ဒီမျိုးမှာညနေဘက်အေးအေးဆေးဆေးပန်းချန်နဲ့ထိုင်ရှုခင်းအလှချရင်အနားယူမယ်ဆိုရင်2လီတာဆန့်ဘီယာတစ်ပလင်းမှဒေါ်လာတောင်မကျပါဘူးပျော်ပျော်ရွှင်ရွှင်နဲ့ဘဝကိုဖြတ်သန်းနိုင်တဲ့နိုင်ငံဖြစ်ပါတယ
် EU ဥရောပသမဂ္ဂနိုင်ငံတစ်ခုဖြစ်ပေမဲ့ဘောကန်ဒေသတွေမှာရှိနေတဲ့ထူးခြားမှုအပြင်သမိုင်းဘာသာယဉ်ကျေးမှုတွေအရာတခြား EU နိုင်ငံတွေနဲ့မတူတဲ့ Bulgaria နိုင်ငံစီကိုလာရောက်လဲပတ်ကြတဲ့နိုင်ငံတကာဧည့်သည်တွေအခုနှစ်ပိုင်းတွင်မှပိုပြီးတော့များလာနေပါတယ်။ရှေးဟောင်းလက်ရာအမွေအနှစ်တွေသာမက27ရာစုခေတ်မီမျိုးတော်တွေမှတွေ့ရတဲ့မျိုးပြအပြင်ဆင်တွေနဲ့အစာဦးသစ်တွေရှိတဲ့ Sofia မျိုးတော်ကတော့အေးအေးဆေးဆေးအနားယူလေးလာအပန်းဖြေခြင်းနဲ့ကမ္ဘာနိုင်ငံဆောင်ကဧည့်သည်တွေကိုဖိတ်ခေါ်နေပါတယ်ရှင်။ကျွန်မဆူမြန်းပေါ်မှာ
ခေဟောင်းခေတ်အမွေနှစ်တွင်နဲ့ဆိုဖီယာမျိုးအကြောင်းကိုမဆုမြတ်မတင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွားစီစဉ်မှာနားဆင်ခဲ့ကြရတာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်သတင်းရှင်တွေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ဒီအင်္ဂါညအတွက်စီစဉ်နေမကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဒီနေ့သမရအမနီယယ်မက်ခရွန်ဟာအစ္စရေးနိုင်ငံကိုဒီနေ့မှသွားရောက်ခဲ့ပါတယ်ဟာမတ်စ်တို့ရဲ့တိုက်ခိုက်မှုအပြီးအစ္စရေးနဲ့စီးလုံးညီညွတ်မှုကိုထုတ်ဖော်ပြသဖို့နဲ့ဂါဇာကမ်းမြောင်မှာရှိတဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တွန်းအားပေးတဲ့အနေနဲ့အစ္စရေးကိုနောက်ဆုံးသွားတဲ့ကမ္ဘာခေါင်းဆောင်တစ်ယောက်လည်းဖြစ်ပါတယ်မက်ခရွန်ကအစ္စရေးသမ္မတအိုက်ဇက်ဟာဇတ်စ်ကိုဖြစ်ဖြစ်ခဲ့တာအတွက်ဘရောမမေ့နိုင်မှာမဟုတ်ကြောင်းနဲ့ဟာမတ်စ်ကထိန်းသိမ်းထားတဲ့ဇာကန်အားလုံးကိုလွှတ်ပေးဖို့ထိတ်တန့်ဦးစားပေးဖြစ်တဲ့လို့ပြောခဲ့တယ်လို့အကြံဖက်ဝါဒကိုစန့်ကျင်တဲ့စစ်ပွဲမှာအစ္စရေးတယောက်တည်းအထူးကြံမနေစရာဟုဆိုတာကိုသိစေလိုကြောင်းလည်းပြောခဲ့ပါတယ်ကမ္ဘာတဝန်းကြီးမားတဲ့ပြည်ပခစစ်ပွဲတွေရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံရဲ့အခြေအနေကိုလည်းလေ့လာရှုမှတ်ထားဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာကြီးတစ်ခုလုံးစိုးရတဲ့အကြမ်းဖက်မှုမီးတောင်မီလီယံတွေအဝိုင်းခံထားရချိန်မှာမြန်မာနိုင်ငံအတွက်ပြင်းထန်တဲ့ရက်စက်မှုတွေကိုလည်းအဖွဲ့ဝင်အနေနဲ့ပြစ်ပင်မှတ်ထားဖို့ကုလသမဂ္ဂထွေထွေညီလာခံကိုသူပြောဆိုမှာဖြစ်တဲ့အကြောင်းတွန်အန်ဒရူးစ်ကလူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအတိုက်ခံတွေပေါ်ရက်စက်ညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်ဆေးရဆွေးမှုတွေကိုပြောင်းကြကြနေရအနှက်ကျူးလွန်လာတာတွေ့ရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WWM ကပြောဆိုထားပါတယ်။ဆေးရဆွေးမှုတွေတိုးလာတာကိုတွေ့ရပါတယ်။ပြောင်ပြောင်တင်းတင်းနေရအနှက်ကျူးလွန်နေပါတယ်လို့လည်းဖော်ပြထားပါတယ်။အတိုက်ခံတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်တာဖမ်းဆီးတာအရက်အသားဖြစ်ဖြစ်တိုက်ခိုက်တဲ့သူမခွဲခြားဘဲတိုက်ခိုက်တပ်ဖြတ်တာတွေကိုလည်းတွေ့နေရပါတယ်ဆိုပြီးကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့အကြီးကမနေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်။သတင်းကြေချုပ်ကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုနဲ့ရောဘတ်ဘတ်စ်တူပဲဖြစ်ပါတယ်။အခုတော့လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းညဆယ်နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ View America အတန်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတ်သိမ်းကြီးငြိမ်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်ကျွန်မလေးပါ